Welcome to the Voice of America in Burmese.
ကျမရှင်းလာကြပါစေခင်ဗျာ VOA American တန်မြန်မာပိုင်းရဲ့2019ခု February 12ရက်အင်္ဂါနေ့မနက်ခင်းအတန်လွင့်စီစဉ်တွေကို Washington DC ကနေပြီးတော့ဒိုင်းနိုမီတာ30-40-48တွင် VOA ရဲ့ Facebook စာမျက်နှာကလည်းတက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ကြောင့်လည်းမအခုမနက်ခင်းစီစဉ်တွေကိုတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကြေညာပေးပါပါရှင်အမေရိကန်ပြည်ထောင်စုမှာနောက်တစ်ကြိမ်အစိုးရရန်ရတစိတ်ပိုင်းရပ်မထအောင်ကြိုးစားနေချိန်မှာပဲအတက်ကန်ဒီမိုကရက်တစ်ကလူမှုကြီးကြပ်ရေးဆိုင်ရာဆွေးနွေးဖို့အတွက်အချိန်ဆွဲနေတယ်လို့သမ္မတထရမ့်ကတင်းနယ်လာနေမှာအပြစ်တင်လိုက်ပါတယ်မြန်မာနိုင်ငံရဲ့92ကြိမ်မြောက်ပြည်ထောင်စုနေဟာဒီကနေ့ဖြစ်ပြီးဒီကနေ့အထိမြန်မာနိုင်ငံမှာတိုက်ပွဲတွေနဲ့ငြိမ်းချမ်းမှုတွေမရနိုင်သေးပဲဖြစ်နေတာအတွက်အကုံလုံးကဝေဖန်နေကြပါတယ်။နေပြည်တော်ကလွတ်တော်အစအဦးနာဒရုန်းယာဉ်လွတ်တင်ခဲ့တဲ့ပြင်သစ်နိုင်ငံသားတအူအဖမ်းခံခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကျော်လေး
။ဟုတ်ပါပြီခင်ဗျာ။အဲ့လိုသတင်းတွေနားဆင်ပြီးစက်ကြားမယ်အထက်မှာဆိုရင်တော့
ဒီခုလက်ရှိရနေဒီအစိုးရအထက်မှာပြည်တော်စုကဦးသိစင်အစိုးရခေတ္တတော်ပို့ဆိုးနေမယ်။ဘာဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာရခိုင်ပါတီရှမ်းပါတီ
အဲ့ဒါကတော့ဒီကနေ့ကြောက်တဲ့82ကြိမ်မြောက်ပြည်တော်စုနေ့အပေါ်ပြည်ပရောက်တိုင်းသားတချို့ရဲ့သဘောထားအမြင်တွေကိုကြားခဲ့တာဖြစ်ပါတယ်အဲ့ဒါအပြင်ရခိုင်စစ်ဘေးဒုက္ခသည်တွေကိုကူညီရေးအစိုးရနဲ့စစ်တပ်ပေါင်းပြီးတော့နှိမ့်နဲ့ရှာဖွေဖို့ရခိုင်ပါတီတခုကတောင်းဆိုလိုက်တဲ့အကြောင်းနောက်တစ်ခါမျိုးတုံတော့မဲ့အေယာဝတီလပိုင်းနည်းနဲ့ပတ်သက်တဲ့သတင်းတင်ပြခြင်းနဲ့ဒီနောက်ပိုင်းမှာတင်ဆက်မယ့်စီးပွားရေးနဲ့သုတဆောင်လင်းအမေရိကန်တခွင်တွေကိုလည်းအပတ်စဉ်စီစဉ်တွေကိုလည်းကြားဖို့ရှိပါတယ်ခင်ဗျာအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မဆူရင်ထွေးလို့ကြီးညာကြပါလိမ့်မယ်
American ပြည်ထောင်စုမှာနောက်တစ်ကြိမ်အစိုးရအရမ်းနဲ့တစိတ်တပိုင်းပိတ်ထားရတာမျိုးထပ်ဖြစ်မလာအောင်လွှတ်တော်အမတ်တွေအပြင်းထန်စ조사နေချိန်မှာပဲအတက်ခံဒီမိုကရက်တွေကလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်အချိန်ဆွဲနေပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းနှင်းလာနေမှာအဖြစ်တင်လိုက်ပါတယ်ဒီမိုကရက်တွေဟာတခြားနိုင်ငံတွေကလာတဲ့ရာဇဝတ်ကောင်တွေကိုဖမ်းဆီးတာဒါမှမဟုတ်ပြန်ပို့တာမျိုးမလုပ်ချင်ကြဘူးလို့သမ္မတကသူ့ Twitter မှာရေးပါတယ် American နဲ့ Mexico နယ်စပ်တချို့အပိုင်းတွေမှာနယ်စပ်တစ်တိုင်းကာရံဖို့အတွက်သမ္မတထရမ့်ကAmerican dollar 5.8 billion ပေးဖို့အတွက်တောင်းဆိုမှုတွေနဲ့ပတ်သက်ပြီးအဓိကအငင်းပွားမှုတွေအစောပိုင်းမှာဖြစ်နေရကနေအခုချိန်မှာတော့နေဆက်မှာမဟုတ်တော့ပဲ American နိုင်ငံထဲမှာလူမှုကြီးကြပ်ရေးတာဝန်ရှိသူတွေကဖမ်းဆီးနိုင်မဲ့တရားဝင်လာရောက်တဲ့ရွှေပြောင်းအခြေချသူအရေးအတွက်ကိုကန့်သတ်ဖို့အတွက် Democrat ရဲ့စူးစမ်းမှုနဲ့ပတ်သက်ပြီးတော့အဓိကညှိနှိုင်းနေရတာမျိုးဖြစ်နေပါတယ်Democrat တွေက Trump အစိုးရဖွဲ့အတင်းကျပ်ဖမ်းဆီးနေတဲ့ပုံစံကိုတားဆီးဖို့အတွက်စ조사နေကြတာပါ။သမ္မတဟောင်း Barack Obama လက်ထက်ကဖမ်းဆီးထိန်းသိမ်းခဲ့တဲ့အရေးအတွက်ဖြစ်တဲ့16,500လောက်ထိခွင့်ပြုဖို့အတွက် Democrat တွေက조사နေကြတာဖြစ်ပေမဲ့သမ္မတ Trump လက်ထက်မှာတော့အရေးအတွက်ဟာဒီးတယ်ပိုပြီးတော့များလာနေတာကိုတွေ့ရပါတယ်။ Republican တွေဘက်ကလည်းတရားဝင်လာရောက်တဲ့ရွှေပြောင်းခြေချသူတွေနဲ့ပတ်သက်ပြီးအကြမ်းဖက်ရာဇဝတ်မှုကျူးလွန်သူတွေပါဝင်အတော်များများကိုထဲမစင်စားရဲ့အတွက်ပါမျှော်လင့်နေကြတာပါ။
ဆီးရီးယားနိုင်ငံအရှေ့ပိုင်းက IS စစ်သွေးကြတွေသိမ်းပိုက်ထားတဲ့နောက်ဆုံးလက်ကျန်နေရာတွေကိုရာသီဥတုဆိုးရွားပေမဲ့ပြန်လည်သိမ်းပိုက်ရမှာအမေရိကန်ထောက်ခံတဲ့တပ်တွေကတိတာတဲ့တိုးတက်မှုတွေရရှိနေပါတယ်။ယာယီကာကွယ်ရေးဝန်ကြီးပတ်ရှာနာဟန်ကအာဖဂန်နစ္စတန်ကိုတွားရောက်စဉ်လမ်းမှာအခုလိုပြောခဲ့တာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တွေ IS တွေကိုဒီတည်င်းအပအတွင်နှိမ့်နှင်းနိုင်ပြီးနှိမ့်နှင်းနိုင်နေပြီလို့ကြီးညာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောကြပြီးရက်အနည်းငယ်အကြာမှာစီးရီးယားဒီမိုကရက်တစ်တပ်တွေကစီးရီးယားမြို့ဘတ်ခေါကိုထိုးစစ်ဆင်ခဲ့တာဖြစ်ပါတယ
်ဗင်နီဇွဲလားစစ်တပ်ကနိုင်ငံတည်းကိုလူသားချင်းစာနာတဲ့အကူအညီတွေပေးပို့လို့မရအောင်တားဆီးနေတာဟာလူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတစ်ခုဖြစ်ပြီးဒါဟာလူမျိုးတုံးတပ်ဖြတ်မှုနှိပါလှုပ်ဆောင်မှုတစ်ခုဖြစ်တယ်လို့ဗင်နီဇွဲလားယာယီတမရဟွမ်ဂွိုင်ယိုတို့ကတနင်္ဂနွေနေ့မှာပဲသတိပေးခဲ့ပါတယ်။အမေရိကန်နဲ့တခြားနိုင်ငံ50ကျော်တို့ကဂွိုင်ယိုတို့ကိုယာယီတမရအဖြစ်နဲ့အတိအမှတ်ပြုထားတာပါ။ဒါဟာလူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ဟွမ်ဂွိုင်ယိုကဗင်နီဇွဲလားနဲ့ကိုလံဘီယာနယ်စပ်တံတားမှာနေရာယူထားတဲ့စစ်သားတွေကိုရည်ရွယ်ပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ကပေးတဲ့အစားအသောက်၊ဆေးဝါးနဲ့လူသားချင်းစာနာတဲ့အကူအညီတွေကိုလံဘီယာနိုင်ငံဘက်မှာရောက်နေတာပါ။အဲ့ဒီအကူအညီတွေဗ Venezuela နိုင်ငံဘက်ဝင်မလာအောင်နှစ်နိုင်ငံနဲ့ဆက်လမ်းမကြီးပေါ်မှာကုန်တင်ကားကြီးတွေဓာတ်ဆီကားကြီးတွေနဲ့ပိတ်ဆို့ထားတာပါဓာတ်ဆီကားတစ်စင်းနဲ့ကုန်ကားနှစ်စင်းနဲ့အတူအမေရိကန်ကပေးပို့လိုက်တဲ့အစားအစာတွေဆေးဝါးတွေနဲ့လူသားချင်းစာနာကူညီတွေဟာကိုလံဘီယာနိုင်ငံဘက်ချမ်းမှာရှိနေပါတယ် Venezuela သမ္မတနီကိုလတ်မာဒူရိုကတော့အကူအညီတွေနေဆက်ကနေမဝင်လာနိုင်အောင်တက်တားဆီးဖို့စစ်တပ်ကိုအမိန့်ပေးထားတာဖြစ်ပါတယ်။အမေရိကန်ရဲ့အကူအညီကသူ့အစိုးရကိုဖျောက်ချဖို့အကြံစီရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့ဗင်နီဇွဲလားနိုင်ငံနေနဲ့ဒီအကူအညီတွေမလိုဘူးလို့လည်းပြောထားပါတယ်
။အမေရိကန်ပြည်ထောင်စုကဆော်ဒီသတင်းတောက်ဂျမ်မယ်ခါရှိုဂီအသက်ခံရမှုနဲ့ပတ်သက်ပြီးစုံစမ်းမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပိုပီယိုကပြောပါရယ်။ဒါအပြင်အမေရိကန်ကလူသားမှုကိုဖုံးကွယ်ထားမှာမဟုတ်ဘူးလို့လည်းသူကအလေးအနက်ပြောပါရယ်။တူရကီနိုင်ငံအစ္စတန်ဘုလ်မြို့တော်ရှိဆော်ဒီကောင်စစ်ဝင်ရုံးမှာအောက်တိုဘာလကခါရှိုဂီအသက်ခံရမှုနဲ့ပတ်သက်ပြီးဘသူတက်တယ်လဲဆိုတာကိုထုတ်ဖော်စုံစမ်းပေးဖို့အမေရိကန်အောက်လွှတ်တော်ကတောင်းဆိုထားတဲ့နောက်ဆုံးကန့်သတ်ရဖြစ်တဲ့ February 8ရက်ကြော်လွန်ခဲ့ပေမဲ့ဒီကိစ္စကိုအရေးယူဆောင်ရွက်ဖို့အမေရိကန်ကဆက်လက်လှုပ်ဆောင်သွားမယ်လို့ Hungary နိုင်ငံ Budapest မြို့တော်ရှိအမေရိကန်တန်ယုံမှဝန်ကြီး Pompeo ပြောခဲ့ပါတယ်။ Washington Post သတင်းစာမှာစောင်းပါရှင်တဦးဖြစ်တဲ့ Khashoggi ဟာ Saudi အရှေ့မင်းသား Mohammed bin Salman အကြောင်းကိုဝေဖန်ရေးသားခဲ့သူဖြစ်ပါတယ်။သူ့ရဲ့အလောင်းရုပ်ကြွင်းကိုတော့ယနေ့တိုင်ရှာဖွေတွေ့ရှိနိုင်ခြင်းမရှိသေးပါဘူး။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA American တာကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် February လစနေနေ့ဒီကနေ့ဟာမြန်မာနိုင်ငံရဲ့82ကြိမ်မြောက်ပြည်ထောင်စုနေ့ဖြစ်ပြီးဒီပြည်ထောင်စုနေ့မှာမြန်မာနိုင်ငံတလုံးမှာဂုတိငင်းချမ်းမှုတွေမရသေးပဲတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေတာမို့အားလုံးကစိတ်ပျက်နေကြပါတယ်။အင်္ဂလိပ်ကိုလိုနီခေတ်လျှောက်ကမြန်မာလွတ်လပ်ရေးချိုးဖောက်စဉ်ကာလ1948ခုနှစ်မှာမြန်မာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းဒေသခေါင်းဆောင်တွေပင်လုံမြို့မှာရရှိခဲ့တဲ့သဘောတူညီချက်အရတောင်တန်းမြေပြန်ပေါင်းစည်းပြီးပြည်တော်စုမြန်မာနိုင်ငံတော်ဖြစ်တည်ဆောက်ဖို့အတွက်ဆုံးဖြတ်ခဲ့ကြတဲ့ February 12ရက်နေ့ကိုပြည်တော်စုနေ့ဖြစ်နေတတ်မှတ်ခဲ့တာဖြစ်ပါတယ်။ပင်လုံစာချုပ်ချုပ်ဆိုပြီးပြည်တော်စုရဲ့လို့ပေါ်ပေါက်လာတာ82နှစ်ပြည့်သွားပေမဲ့မြန်မာနိုင်ငံတွင်မှီတင်းနေထိုင်ကြတဲ့တိုင်းဒေသပြည်သူတွေနဲ့မြေပြန်နေပြည်သူတွေကြားကွာဟချက်တွေကကြီးမားစွာရှိနေစေပဲလို့မြင်နေသူတွေရှိတယ်လို့ပြည်တော်စုမြန်မာနိုင်ငံရဲ့လို့ပေါ်ပေါက်လာရတဲ့တိုင်းဒေသတွေမှာစုပေါင်းပါဝင်ဖွဲ့စည်းထားတာဖြစ်ပေမဲ့တောင်တန်းဒေသတချို့မှာဆက်ဆံမှုဟာကွာခြားကွာဟချက်တွေရှိနေစေပဲဖြစ်တယ်လို့ပြည်내ဒေသခံတချို့ကမြင်ပါတယ်။ပင်လုံစာချုပ်ချုပ်ဆိုပြီးနောက်တစ်နေ့1948 January 4ရက်နေ့မှာမြန်မာနိုင်ငံဟာအင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်မြောက်ပြီးလွတ်လပ်တဲ့ပြည်ထောင်စုမြန်မာနိုင်ငံရဲ့လို့စတင်ခဲ့တာဖြစ်ပါတယ်
။2016ခုနှစ်ဩဂုတ်လနဲ့အောက်တိုဘာလအတွင်းစင်ကာပူမှာတွားရောက်လုကင်တဲ့မြန်မာအိမ်အကူမတ်ဖြူဖြူမာကိုလူမဆန်တဲ့နှိပ်စက်ညှဉ်းပန်းမှုတွေကျူးလွန်ခဲ့တဲ့အသက်39နှစ်အရွယ်လင်ဒါစီယန်လိုင်းစင်နဲ့ခင်မွန်ဖြစ်သူလင်ထိုးလန်44နှစ်တို့ကိုစင်ကာပူတရားရုံးကထောင်ဒဏ်ကြခံဖို့တနင်္လာနေ့ကစီရင်ချက်ချခဲ့ပါတယ်။ဇနီးဖြစ်သူကိုတော့3နှစ်ချမှတ်ခဲ့ပြီးခင်မွန်သူကိုတော့ထောင်ဒဏ်သတင်း6ပတ်ချမှတ်ခဲ့ပါတယ်။
နေပြည်တော်မှာရှိတဲ့လွှတ်တော်အဆောက်အဦမှာဒရုန်းရန်လွှတ်တင်ခဲ့တဲ့ပြင်သစ်နိုင်ငံသားအာတာဒက်စ်လက်စ်ကိုမြို့နယ်ရဲစခန်းကဖမ်းဆီးထားတယ်လို့ပြင်သစ်တန်ရုံကတနင်္လာနေ့မှာအတည်ပြုပြောကြားခဲ့ပါတယ်။လက်ရှိတီဇဲဥပဒေအရအခုလိုဒရုန်းရဲ့လွတ်တန်းလို့အဖမ်းခံရသူဟာထောင်ဒဏ်ပြစ်ဒဏ်၃နှစ်အထိကြာခံရနိုင်ခြေရှိနေပါတယ်။အသက်28နှစ်အရွယ်ပြင်သစ်အမျိုးသားအာတာကို February 9ရက်ချက်တပရီနေ့ကလွတ်တော်အဆောက်အဦကိုဖျက်ပြန်ဖို့အတွက်ဒရုန်းယာဉ်ကိုလွတ်တင်ခဲ့တာဖြစ်ပြီးသူ့ကိုအခုထိဖမ်းဆီးထိန်းသိမ်းထားဆဲဖြစ်ကြောင်းပြင်သစ်တန်ရုံကပြောပါတယ်။သူ့ရဲ့မိသားစုဝင်တွေစီကိုအကျိုးကြောင်းဆက်သွယ်ပြောဆိုထားပါတယ်လို့လည်းပြောပါတယ်။သူဟာနေပြည်တော်ဝင်းတွင်းကကျိုးရတာအမှတ်နှစ်နာကနေဒရုန်းယာဉ်ကိုလွတ်တင်ခဲ့တာဖြစ်ပြီးသူ့ကိုဥတ္တရတီရီမြို့နယ်ရဲစခန်းဖရဲကုန်းမြို့မှာရဲစခန်းတို့ကနေပို့ကုန်တွင်းကုန်ဥပဒေပုံမှန်ရှင်းတဲ့အမှုဖွင့်အရေးယူထားတာဖြစ်ပါတယ်။သူလွတ်တင်ခဲ့တဲ့ဒရုန်းဟာတရားမဝင် DJI အမှတ်တရစိတ်ပါအမျိုးအစားဖြစ်တယ်လို့သတင်းတွေမှာဖော်ပြနေကြပါတယ်။2018အောက်တိုဘာလတုန်းကလည်းစင်ကာပူသတင်းတောက် တိုက်ဦးနဲ့မလေးရှားသတင်းတောက်တဦးတို့ဟာမြန်မာသတင်းတောက်ဦးအောင်နိုင်စိုးနဲ့အတူတူရကီက TRT သတင်းဌာနအတွက်မှတ်တမ်းရုပ်ရှင်ရိုက်ကူးဖို့ drone ရဲ့နှုတ်တယ်မှုနဲ့အဖမ်းခံရတဲ့ပြင်သူတို့ရဲ့ကာမောင်သမားဦးလှတင်မှာအဖမ်းခံခဲ့ရတာပါ။တားမြစ်မှုတွေရှိနေတဲ့ဂျားကပဲပြင်သစ်နိုင်ငံသားအနေနဲ့ခုလိုဘာကြောင့် drone လွှတ်တင်ဖို့စူးစမ်းခဲ့ရဆိုတာတော့မသိရသေးပါဘူး။
ဒုက္ခသည်ဘလုံးသမား Hanky L RV ကိုဗရိန်းနိုင်ငံကိုလွှဲပြောင်းအနံဖို့ကိုထိုင်းနိုင်ငံကပယ်ချလိုက်ပြီးသူလက်ရှိနေထိုင်ရာအော်စတြေးလျနိုင်ငံကိုပြန်ခွင့်ပြုလိုက်ပါတယ်။2014ခုနှစ်ကထာနေဗရိန်းကနေထွက်ပြေးလာတဲ့ Hanky L RV ကိုဖမ်းဆီးဖို့ဗရိန်းအစိုးရကတောင်းခံခဲ့တဲ့မြစ်တာရက်ခံချက်ကိုပြန်ရုပ်သိမ်းခဲ့တယ်လို့နိုင်ငံတကာရဲတပ်ဖွဲ့ Interpol ကအကြောင်းကြားခဲ့တဲ့အတွက်ကြောင့်ထိုင်းတရားရုံးက LRB ကိုရဲအမှုကိုတလင်းလာနေကပယ်ချပေးခဲ့တာဖြစ်ပါတယ်။အသက်25နှစ်အရွယ် LRB ကမဲလ်ဘုန်းီကိုပြန်ဖို့အင်ကာနဲ့အစောပိုင်းကထိုင်း Airways လေယာဉ်ပေါ်ကိုတက်ခဲ့တာဖြစ်တယ်လို့ Rider သတင်းမှာဖော်ပြထားပါတယ်။ဂျေးစားဘောလုံးသမားဖြစ်တဲ့ LRB ဟာထိုင်းနိုင်ငံမှာပြားရီစံခရီးထွက်စဉ် November လ29ရက်နေ့ကဖမ်းဆီးခြင်းခံခဲ့ရတာဖြစ်ပြီးထိုစဉ်ထဲကထိမ့်သိမ်းခံထားရတာဖြစ်ပါတယ်။အခုလိုသူ့ကိုဖမ်းဆီးထားတဲ့အတွက်နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုကိုလည်းခံခဲ့ရတာဖြစ်ပါတယ်။နိုင်ငံတကာအစိုးရတွေအပြင်နိုင်ငံတကာလူအဖွဲ့အစည်းတွေရဲ့လူအဖွဲ့အစည်းတွေနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ပြီးသူလွတ်မြောက်ရေးအတွက် FIFA ခေါ်ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ကအခုလိုသူလွတ်မြောက်မှုအတွက်ဝမ်းသာကြောင်းပြောပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မဆွေထွေးတို့ကကြေညာခဲ့ကြတာပါအခုတော့သတင်းလွှာတွေကိုကြားပါတော့မယ်ဒီနေ့ရဆိုလို့ရှိရင်82ကြိမ်မြောက်ပြည်တော်စုနေ့ဖြစ်ပါတယ်ပြည်တော်စုအတွင်းတိုင်းရင်းသားတွေနဲ့မြန်မာအစိုးရစစ်တပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကတော့ပြည်တော်စုနေ့တဝိုက်မှာကိုပဲတောက်လျှောက်ဖြစ်ပွားနေလို့မြန်မာနိုင်ငံရဲ့ညီညာရေးအခြေအနေကတော့မကောင်းဘူးဆိုတာထင်ရှားနေပါတယ်နှစ်ပေါင်း80ကျော်လာခဲ့ပြီမဲ့လည်းတိုင်းသားတွေကြားမှာညီညာရေးမရနိုင်တဲ့အပေါ်တော်တော်များများကလည်းစိတ်ပြစ်နေကြပါတယ်ဒါပေမဲ့လည်းအစိုးရကအကောင်မျှော်လင့်လို့ရနိုင်မဲ့အချက်တချို့ရှိနေတယ်လို့မြင်တဲ့သူတွေကလည်းရှိနေပါတယ်ပြည်ပရောက်တိုင်းသားအချို့ရဲ့အမြင်တွေကိုသိနိုင်ဖို့ကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်ပြည်တော်စုနေအကြောင်းဗိုလ်ချုပ်အောင်ဆန်းရဲ့မိန့်ခွန်းနဲ့စကြင်ပါတယ်ပြည်တော်စုနေအကြောင်းဗိုလ်ချုပ်အောင်ဆန်းရဲ့မိန့်ခွန်းနဲ့ပဲစကြင်ပါတယ်ပင်လုံစာချုပ်ချုပ်ဆိုပြီးမကြခင်မှာပဲတိုင်းသားချင်းချင်းညီညွတ်ကြဖို့ပြောဆိုခဲ့တဲ့တိုင်းသားချင်းချင်းညီညွတ်ကြဖို့ဗိုလ်ချုပ်ပြောခဲ့တဲ့မင်းကုန်းမှာ
တိုင်းသားချင်းချင်းညီညွတ်ရေးတိုင်းလူပြည်သားလူထုညီညွတ်ရေးအဲ့ဒီညီညွတ်ရေးလက်ခုမရှိသမျှကာလပတ်လို့ဟလာဒီတိုင်းပြည်ဟာလွတ်လပ်ပင်လွတ်လပ်ရတော့လည်းပဲဘယ်ပါပြီးတက်တက်ဘယ်ဆိုးရလုံးလုံးဖားတဲ့တိုင်းပြည်ဖြစ်နေပါတယ်ကျွန်တော်ပြောချင်
မြန်မာပြည်လွတ်လပ်ရေးရဖို့တိုင်းသားတွေညီညွတ်မှုရှိကြောင်းပြသခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာဟာဒီကနေ့ဆိုရင်82နှစ်တင်းတင်းပြည့်ခဲ့ပါပြီအခုချိန်ထိဗမာတွေကြီးဆိုးတဲ့တပြည်တော်နိုင်ငံလိုဖြစ်နေတယ်လို့ခန်းစားနေရတဲ့အကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရောက်ရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ပြည်ထောင်စုဆိုတာပြည်ထောင်တွေစုထားတဲ့နိုင်ငံပါပြည်ထောင်စုထဲမှာပါတဲ့ပြည်ထောင်တွေအားလုံးတန်းတူညီမျှရှိရမယ်ဗျဘသူကဘသူ့အပေါ်မှာမရှိရဘူးရเสียရှိရင်တန်းတူညီများရရမယ်ပေးเสียရှိရင်လည်းတန်းတူညီများပေးရမယ်အခုဟာကနာမည်ကတော့ပြည်ထောင်စုမြန်မာနိုင်ငံလို့ပြောပြီးတော့အနှစ်သာရမရှိတဲ့ပြည်ထောင်စုလို့ဖြစ်နေတယ်မြန်မာပိုင်းတပြည်ထောင်လို့ဖြစ်နေတယ်လို့ကျွန်တော်တို့မြင်တယ်ဂျန်နဲ့ပြည်ထောင်တွေကပမာအောက်မှာရောက်နေတယ်လို့ပဲလို့ခံစားမိတယ်ဗ
ျပြည်ထောင်စုအခြေအနေကတော့အခုလက်ရှိအစိုးရလက်ထက်မှာပို့ပြီးတော့ဆိုးလာနေတယ်လို့မြင်တဲ့သူကတော့ဂျာမနီနိုင်ငံရောက်ဘာလင်တက်တိုမြမရေးရာကတိကဟောင်းရခိုင်မျိုးသားဥက္ကမောင်စောပါ
ဒီခုလက်ရှိ NLD အစိုးရခင်ဗျာပြည်တော်စုကဦးသိန်းစင်အစိုးရခင်ဗျာတောင်ပို့ဆိုးနေမယ်ဘာဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာရခိုင်ပါတီရှမ်းပါတီတွေကအများဆုံးအနိုင်ရတယ်သူတို့လုံးဝအစိုးရဖောက်ကမပြီးဘူးဘဟုကနေခံလိုက်တဲ့လူတွေကသူတို့အစိုးရနဲ့သူတို့ဘဟုချုပ်ကင်ဘူးနောက်တစ်ချက်ကပြည်နယ်သားတွေရဲ့ဆန္ဒကိုမယူဘဲနဲ့နေရာတကာမှာဗိုလ်ချုပ်အောင်ဆန်းရုတ်ထူလျှောက်လုပ်တယ်ဒီအရကမှာဘူဂျွန်ဆန်တရားတွေပါလေလျှောက်လို့တယ်ဘူဂျွန်ဆန်ကဗမာပြည်ရဲ့သက်သာရေးပြည်သူကပါလူတိုင်းလေးစားပါတယ်ဒါပေမဲ့ပြည်နယ်တွေမှာသွားလုမယ်ဆိုရင်တော့ဥပမာမွန်ပြည်နယ်၆စုံတရားအားလုံးဝိုင်းဆန္ဒပြနေကြတယ်ရအောင်အတင်းဘူဂျွန်ဆန်တရားဆိုပြီးလွတ်ဖြစ်တယ်ပြည်စီယာနာမည်တွေဘုံကြီးပဲဗမာရာဇဝင်တွေမှာပါနေတဲ့မွန်တွေရာဇာကြီးတွေတမစေကြီးတို့တမင်ပရန်းတို့မွန်တွေကိုမင်းတို့စစ်ချက်ပေးလိုက်ပါတခုဆိုရင်မွန်တွေဘယ်တော့ဝန်တာတော့မလဲနောက်မနေ့တနေ့ရပဲတခါကြရားပြည်နယ်မှာလေလောကကမှာဘူဂျွန်ဆန်ရုတ်ထူထားခွင့်မပြုလို့ဆိုပြီးအတင်းအင်အားသုံးပြီးဝင်ဖြိုးတယ် အဲ့ဒါတွေကဒါပြည်တော်စုရဲ့အနှစ်သာရလုံးဝမရှိဘူ
းဖခင်ဖြစ်သူဗိုလ်ချုပ်ဆန်းကဥဆောင်ပြီးတော့ပင်လုံစာချုပ်နဲ့တိုင်းရင်းသားတွေညညွတ်ကြောင်းပြတ်တနိုင်ခဲ့ပေမဲ့လည်းအခုချိန်ထိတိုင်းရင်းသားတွေနဲ့အုပ်ချုပ်သူတွေအကြားပြည်လည်မှုတွေမရနိုင်သေးလို့တမိဖြစ်သူဒေါအောင်ဆန်းစုကြည်ကဥဆောင်ပြီးတော့27ရာစုပင်လုံဆိုတာကိုကြိုးပမ်းနေပါတယ်ဒါပေမဲ့လည်းထူးခြားတဲ့ပြည်လည်မှုတွေဖြစ်မလာတဲ့အပေါ်အမလို့အမရဖြစ်မှုတွေလည်းရှိနေပါတယ်ပင်လုံစာချုပ်ကိုအကောင့်ထဲမဖော်နိုင်လို့မြန်မာနိုင်ငံမငိမ့်ချမ်းပဲဖြစ်နေတာလို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်ပင်လုံစာချုပ်ကြောင့်မလို့ဒီပြည်ထောင်စုနေဆိုတာဖြစ်လာတာအဲ့ဒီပင်လုံစာချုပ်အတိုင်းမလိုက်နာဘူးဆိုရင်လည်းပြည်ထောင်စုလည်းပြတ်ပါပြီပင်လုံစာချုပ်အတိုင်းအကောင့်ထဲဖော်မယ်တန်းတူညီမျှပေးမယ်လွတ်လပ်စွာကိုယ်ပိုင်အုပ်ချုပ်ပိုင်ခွင့်တွေရှိမယ်ဆိုရင်ဒေါ်လာကြီးလည်းရှိမှာမဟုတ်တော့ဘူးကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံလည်းအတိတ်ပဲရှိတဲ့ပြည်ထောင်စုနိုင်ငံဖြစ်ပြီးတော့အချမ်းတရားတဲ့နိုင်ငံဖြစ်လာနိုင်တယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့အခုတုံနေတဲ့27ရာစုပင်လုံကြီးလာခါ20ရာစုပင်လုံတတိကမှုကိုအကောင်အထည်မဖော်ဘူးဆိုရင်ပြည်ထောင်စုမှာဘယ်လိုမှငင်းချမ်းကြီးရနိုင်မယ်လို့ကျွန်တော်မထင်ဘ
ူး။ဥက္ကမောင်စောကတော့ဒေါ်ဆန်းစုကြည်ကြိုးပမ်းနေတဲ့27ရာစုပင်လုံကိုတိတ်ပြီးတော့အားမရပါဘူး။
ရသူပင်လုံးတွေဘာတွေလုပ်နေပေမဲ့လည်းအခုတည်းကဘာမှတော့မမေ့ရရတော့ကျွန်တော်သိမှမြင်သေးဘူးဗျာကျွန်တော်မြင်ရတော့ပြောမယ်ဆိုရင်လည်းသိပြီးတော့အောင်မြင်နိုင်မယ်ဆိုကျွန်တော်မထင်ဘူ
းဟုတ်ကဲ့ဘာကြောင့်ပါလဲခင်ဗျဘယ်ချက်ကြောင့်ပါလဲ
ဘိုးကျောင်းဆန်းချစ်တုံးကတော့ဘိုးကျောင်းဆန်းတယောက်တည်းသူလုံးလုံးလာကုန်လုံးလို့ရတယ်ဖတ်စားမလားဘိုးကောင်းမကြီးဒီသူမတိုင်မမေ့လောက်လာခဲ့တဲ့ဟာတွေလက်ရှိတာပဲလက်ရှိပြီမဲ့အလုံးကသူကဆုံးပြရရတယ်လုံးလာခဲ့တယ်အခုဒေါ်အောင်ဆန်းစိတ်ကြီးမှဘိုးကျောင်းဆန်းလောက်လုံးလုံးလာလုံးပိုင်ခွင့်မရှိဘူးသူလုံးချင်တဲ့တောင်လည်းသူလုံးလုံးရမှာမဟုတ်ဘူ
းပြည်တော်စုနေဆိုတာကိုတော်တော်စိတ်ပြက်နေတဲ့အထက်မှာဗြိတိန်နိုင်ငံရောက် KNO ကချင်မျိုးသားအစည်းအရုံးရဲ့နိုင်ငံခြားရေးတာဝန်ခံခန်ဖာဆာဒန်လည်းပါဝင်ပါတယ
်။အရင်တုန်းကလည်းညော့ပြဆန်တောင်းပုံစံတော့ဘောနော်။ပြည်တော်စုနေကကျွန်တော်တို့တိုင်းဒေသတွေဝစ်စုံဝခိုင်စင်ပေါ်တကခိုင်အဲ့လိုပဲရှိရတယ်။အခုလည်းအဲ့လိုပါပဲ
။ပြည်တော်စုဆိုတာကိုစိတ်ဝင်စားတော့ပဲတီးကြားလွတ်လပ်တဲ့ကချင်နိုင်ငံထူထောင်ဖို့ကိုတောင်းဆုံးဖြတ်ထားပြီလို့ခန်ဖာဆာဒန်ကဆက်ပြောပါတယ
်။အရင်တုန်းကကျွန်တော်တို့ဘိုးဘွားတွေပေါ့နော်1948ဖေဖော်ဝါရီ7ရက်နေ့မှာပန်လုံစာချုပ်ကိုချုပ်တဲ့ချိန်တုန်းကဆိုလို့ရှိရင်သူတို့ရဲ့ရီမန်းချက်တွေကအရန်အသေးပေရှိတယ်ခင်ဗျ။ပမာပြည်လူလက်ရေးရပြီးတဲ့နောက်မှာကျွန်တော်တို့တိုင်းဒေသအချင်းချင်းငင်းချမ်းစွာအတူနေဆိုင်ကြီးမှာတန်းတူညီရတဲ့ပြည်ထောင်စုကြီးထောင်ဖို့ဆိုတဲ့သူတို့ရဲ့ရည်ရွယ်ချက်ကိုသူတို့ကလှုပ်ထားခဲ့တယ်ခင်ဗျ။ဒါပေမဲ့လည်းအဲ့ဒီနောက်ပိုင်းမှာပြည်ထောင်စုကနေပခိုးချုပ်ကင်တဲ့တပည့်ထောင်စနစ်ကိုရောက်သွားတော့အဲ့ဒီပြည်ထောင်စုဆိုတဲ့ဝေါ်ဟာရကအထိပ္ပယ်မရှိဘူးဖြစ်သွားတယ်။အဲ့ဒါကြောင့်လည်းကျွန်တော်တို့အချင်းတို့မျိုးတွေကတော့အခုလွန်ခဲ့တဲ့ဇန်နဝါရီလထိုင်းနိုင်ငံချင်းမိုင်မှာညီလက်ခံလုပ်ကြတယ်ခင်ဗျ။အားလုံးသဘောတူတဲ့အချက်ကတခုကတော့ကျွန်တော်တို့လွတ်လပ်တဲ့အချင်းနိုင်ငံတည်ထောင်မယ်။အဲ့ဒီအချင်းနိုင်ငံဟာပြည်သူတွေပေါ်မှာအချုပ်အခြာအာဏာအားလုံးထားတဲ့လွတ်လပ်တဲ့အချင်းနိုင်ငံတို့တည်ထောင်ဖို့ဆိုပြီးမှကျွန်တော်တူညီတဲ့သဘောတူချက်ကိုရခဲ့ခင်ဗျ။အဲ့တော့ဒီချင်းအပြင်ကျွန်တော်တို့ဒီကျွန်တော်တို့ရဲ့ဘိုးဘွားတွေစူးစမ်းခဲ့တယ်90မိနစ်တိုင်အောင်ကျွန်တော်တို့ကအတူနေထိုင်ဖို့စူးစမ်းခဲ့တာအခုအချိန်ထိမဖြစ်နိုင်ဘူးဆိုတာအဲ့ဒါကြောင့်အရင်တုန်းကကျွန်တော်တို့ဒီဒူလက်ရေမရခင်ကအချိန်နဲ့အတိုင်းကိုကျွန်တော်ပြန်သွားမယ်ဆိုပြီးမှအဲ့မျိုးဒီဘိုးတူချက်ရခဲ့ခင်ဗျဒူလက်တဲ့ချင်းနိုင်ငံတော်တည်ထောင်ဖို့ပဲကျွန်တော်တို့ကစိတ်ဝင်စားတော့တယ်ခင်ဗ
ျဒေါက်တာဆိုင်းထွေးမောင်ကတော့စိတ်ပြတ်ဖို့ကောင်းတဲ့အချိန်တွေကြာမှာပဲအကောင်းဘက်ကမျှော်လင့်နိုင်တဲ့အချက်တချို့တော့ရှိနေသေးတယ်လို့မြင်ပါတယ
်အစိုးရကအကောင့်ချိမယ်ဆိုရင်တော့အတိုက်ပွဲတွေကြားထဲမှာဆွေးနွေးဖို့ရန်အတွက်ကမ်းလှမ်းမှုတွေရှိတယ်ဆွေးနွေးနေကြတယ်ဒါနိုင်ငံရေးပြဿနာကိုနိုင်ငံရေးနီးလမ်းနဲ့ဖြေရှင်းမယ်ဆိုတဲ့လမ်းကြောင်းပေါ်မှာသူတို့ရောက်နေကြတယ်ဆိုတာကျွန်တော်တို့အနေနဲ့แน่แน่လေးတော့မျှော်လင့်ချက်ရှိတယ
်တိုင်းသားတွေချင်းချင်းကြားယုံကြည်မှုတကယ်ရရင်ပြည်တော်စုဆိုတာတကယ်ဖြစ်လိမ့်မယ်လို့ဥက္ကမောင်စောကယုံကြည်ထားပါတယ်တကယ်တော့ယုံကြည်မှုရဖို့ဆိုတာကလူ့အဖွဲ့အစည်းမှာအခက်ခဲဆုံးကိစ္စတစ်ခုပါနှစ်ပေါင်း82နှစ်အထိမရနိုင်သေးတဲ့ဒီယုံကြည်မှုကိုဘယ်လိုတည်ဆောက်ရင်ဖြစ်နိုင်မလဲဆိုတာကတော့အဓိကအကြဆုံးမေးခွန်းဖြစ်ပါလိမ့်မယ
်ရရှိမြန်ခင်ဗျအခုလာမဲ့ဖေဖော်ဝါရီလ12ရက်နေ့ဟာမြန်မာလွတ်လပ်ရေးခေါင်းဆောင်တွေနဲ့တိုင်းသာခေါင်းဆောင်တွေမျှော်မှန်းခဲ့ကြတဲ့ပြည်အောင်စုတရပေါ်ထွန်းရေးပြည်လုံးစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်82နှစ်မြောက်ခဲ့ပြီမဲ့တိုင်းသာအဖွဲ့အစည်းတွေကတန်းတူရေးနဲ့ကိုပိုင်ပြတိုင်းခွင့်တွေအတွက်တောင်းဆိုလှုပ်ရှားနေရဆဲပါပင်လုံစိတ်တက်ကိုအရင်ပြုတ်ပြီးတော့ဒုတိယပင်လုံညီလာခံဆိုပြီးတော့လက်ရှိဆွေးနွေးကလည်း Federal ပြည်ထောင်စုတိဆောက်ရေးအတွက်ကြိုးပမ်းနေရသေးပါတိုင်းသားတွေလူလာကြတဲ့ပြည်ထောင်စုတိဆောက်ရေးမှာဘလို့အခက်ခဲတွေရှိနေလဲဖြစ်နိုင်ခြေအလားအလာကောင်းတွေကဘလောက်ရှိသလဲလာမယ့်အင်္ဂါနေ့ညတဲ့လေးလိုက်စီစဉ်မှာဆွေးနွေးကြအောင်ပါ ပါဝင်စနစ်မြင့်မြန်လူရဲတော်ရှင်တွေ VOA မြန်မာပိုင်းကိုကုရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကုရဲ့မိကွန်ကုရဲ့အမြင်ကိုစာနဲ့ဖြစ်စီအတန်ဖိုင်နယ်ဖြစ်စီကြိုးပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12392382555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။
ရခိုင်စစ်ဘေးဒုက္ခတွေအတွက်အရေးပေါ်အင်းနဲ့အားနဲ့လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုပိတ်ဆို့နေမယ့်အစားနိုင်ငံတော်အစိုးရနဲ့တပ်မတော်တို့ပူးပေါင်းပြီးတော့နီလန်းရှာဖွေပြီးတော့ကူညီကြဖို့ ANP ရခိုင်မျိုးသားပါတီကတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်မြန်မာစစ်တပ်ကအရသာရခိုင်တိုင်းသားတွေအပေါ်မှာဖိနှိပ်မှုတွေအပြင်းထန်ရှိနေသလိုစစ်နယ်ရိခာနဲ့လူသားချင်းစာနာမှုအကူအညီတွေပေးလို့မရအောင်ပိတ်ဆို့ထားတဲ့အကြောင်းAmnesty International လို့ခေါ်တဲ့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကနေထုတ်ပြန်တဲ့တင်းနာနေကထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့ရခိုင်စစ်ဘေးဒုက္ခသည်တွေအရေးဆောင်ရနေတဲ့ ANP ပါတီရဲ့ဒုက္ခဥခိုင်ပြည်စိုးကိုမတ်အင်ဂျင်နီယာဆက်သွယ်မင်းမြန်တော့ဥခိုင်ပြည်စိုးကအခုလိုစပြီးတော့ပြောပါတယ
်ဒီတော့အောက်ဆက်ကြောက်ကိုကနာယွန်းရေတေးတောင်ပေါ်တော့အဒီနီယာပုံခုမှာကအဲ့ဒီလိုတူတူပြင်းပြတတ်ဖြစ်နေတယ်။ CNN ကဆိုလို့ရှိရင်ကျွန်တော်တို့မြောက်ဦးလေးမှာဖြစ်တယ်။ဥကလည်းလည်းအဖေးအစည်းကြီးကဟောကူးထောက်ပံ့လို့မရဘူး။ဒါကတော့သိကြတယ်။အရှိတ်အရှိတ်ရခိုင်လူမျိုးအဖေးအစည်းကြီးလေအကုန်လုံးနေရာကိုတော့မရောက်နိုင်ဘူး။အဲ့တော့ကျွန်တော်တို့ပါတီကတော့အတန်းနဲ့ဆုံးဟာကူညီရတော့ရှိတယ်။ဒါပေမဲ့ကျွန်တော်တို့ကလည်းဒီနောက်များတဲ့ဒုက္ခတွေတွေကိုကြားတော့ကျွန်တော်တို့လည်းမတတ်နိုင်ဘူး။အဲ့တော့ဆိုလိုတာကတော့ဟာကူအခြေအနေဒီလိုပုံပန်းကြရတာတော့ပုံပြီးတော့ဆိုးလာနိုင်တဲ့သဘောလက္ခဏာတွေရှိကြတယ်လေ
အဲ့ဒီမှာတိုက်ပွဲတွေဖြစ်နေတဲ့နေရာတွေကရွာတွေကနေပြီးတော့ဒီရွာသူရွာသားတွေပေါ့နော်ရွာကန်ဒေသကန်တွေကိုစစ်တပ်နဲ့အခုလိုစစ်တပ်ဘက်ကနေပြီးတော့သူတို့ဖမ်းဆီးနေတဲ့အခြေအနေကဘယ်လောက်ထိဆိုးလဲရှင် AI အဖွဲ့ရဲ့ထုတ်ပြန်ချက်မှာဆိုရင်ဒီဖိနှိပ်တဲ့ဥပဒေနဲ့ရွာသားတွေကိုဖမ်းဆီးနေတယ်ဆိုတဲ့အခြေအနေကတကယ်ကိုစိုးရိမ်စရာကောင်းတယ်လို့ပြောထားပါတယ်ရှင်
ဖမ်းဆီးတာကိုကျွန်တော်တို့ဘယ်လောက်လဲဥပဒေနဲ့ရှိရှိရှိတယ်ခင်ဗျာအပုံစံနဲ့ရှိရှိဆိုတော့ကျွန်တော်တို့ပြည်ထဲဟာပဲရှိတယ်ပေါ့နော်တခြားတခြားမျိုးနယ်တွေမှာအပင်းမဥရှိလည်းမရှိဘူးကျွန်တော်တို့ကတော့ထောင်ကိုရောက်တဲ့ဆင်းရဲမှာဖြစ်တယ်ရေးဆက်ဆံကိုရောက်တဲ့ဆင်းရဲနောက်ပတ်ပြီးတာကိုအဲ့တော့ကျွန်တော်တို့ထင်ပါတယ်တချို့တချို့ရွာတွေမှာကိုးသွားတဲ့ကြံမရဘူးအဟလည်းလည်းကြားတယ်ခင်ဗျာလေဒါပေမဲ့တိတိကျကျတော့ကျွန်တော်တို့မပြတ်နိုင်ပါဘူးအရှိတမ်းနေတဲ့မှာဖန်စီအထားတဲ့ဟာလည်းရှိတယ်အဲ့တော့ကျွန်တော်တို့ခံမနေတာတော့ဒီ5960နောက်တော့လုံးလုံးရှိဖန်စီခံထားတာရှိတယ်လို့ပဲကျွန်တော်တို့အကြံကျေးပုံသက်ပါတယ်
သူတို့ကခုဘာအမှုတွေနဲ့ဆွဲချက်တင်ခံရလဲရှင
်ကျွန်တော်တို့ရဲ့ရာလုံးကစစ်ကွန်ပြီးဆိုတဲ့အင်အားနဲ့လက်စားပြီးတော့ရန်ငွေကြတော့ရှိတာပေါ့နော်အဲတော့အရောက်သေးတယ်မရှိသေးဘူ
းဟုတ်ကဲ့
အရှုံးလူတွေဆိုတော့ရင့်တယ်လေဒီ
ကုတိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာဟိုစစ်ဘေးဒုက္ခတွေတွေအတွက်ပေါ့နော်ဒီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအစားအသောက်တွေပေါ့နော်တကယ်ကိုအရေးပေါ်အကူအညီတွေလိုအပ်နေတဲ့နေရာတွေကိုအခုဒီမြန်မာစစ်တပ်ဘက်ကပိတ်ထားတယ်ဆိုတော့နိုင်ငံတကာဒီတက်ချင်ဒီဖွဲ့စည်းလူဟာမျိုးတွေလည်းသွားလို့မရဘူးဆိုတော့ဒီလိုအနေထားမှာ ANP အနေနဲ့ရောဘယ်လိုကူညီနိုင်မလဲဒုက္ခတွေတွေအကူအညီပေးနိုင်အောင်ဘာတွေလုပ်တင်လဲရှင်
ကျွန်တော်တို့ ANB အနေနဲ့တော့ကွာစီယာရှိလို့ရှိရင်တက်ဆိုင်ရာကျွန်တော်တို့ပြည်နယ်သက်ကိုကုသလေးတူမတဆင်အရခိုင်မျိုးသားပါတီကအဒီဒေသအကုန်လုံးမှာရှိတယ်လေတကယ်ဖြစ်တဲ့ဒေသတွေမှာရခိုင်မျိုးသားပါတီမျိုးနွယ်ကော်မတီကအကုန်လုံးရှိတယ်အပြည်နယ်သက်ကိုကုသလေးကကျွန်တော်တို့တို့ကုသလေးလို့ရှိတယ်အဲ့တော့တချို့တချို့ကိစ္စတွေအခက်အခဲရှိလို့ရှိရင်တို့ကတက်ဆိုင်ရာဒေသအနာပင်တွေကိုအကျုံးချပြီးတော့အဲ့ဒီဆိုင်ဘုမပါတီအနေနဲ့အဲ့ဆိုင်မရခတဲ့ကိုရအောင်ပို့တဲ့အနေထားရရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ပို့တယ်ဆိုတဲ့ဟာကနည်းနည်းလေးပဲတတ်နေပါတယ်။အဲ့တော့ကျွန်တော်တို့ကဒီတကယ်ကိုအရှူပေးမဲ့ပုံပို့တယ်ပေါ့နော်။အဲ့တလို့ဒီအန်လက်အနက်ကူညီနေတဲ့လူငယ်တွေကအဖွဲ့အစည်းတွေဟာမျိုးကိုဟိုများများစွာစွာအရှူစေရှင်တယ်။လို့ရအောင်လေဘလို့နည်းနည်းတွေနဲ့အလုံးကိုကောင်းမလို့ဆိုတဲ့ဟာမျိုးပေါ့နော်။အဲ့တော့ဆိုလိုတာတော့ခါနိုင်ငံလိုအစိုးရဘက်ကဒီတက်မတော်ဘက်ကဟောပါအင်းကဒီစစ်ဘေးဒုက္ခတွေတွေကိုဟောတက်နေဆုံးနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပေါင်းဆောင်ရပြီးတော့ဒီထောက်ပံ့လို့ရှိတဲ့အကောင်းဆုံးအနေထားတစ်ခုကိုဟောရောက်နိုင်တယ်ဆိုတာတို့ခါကျွန်တော်တို့သဘောပေါက်ပါတယ
်အဲ့ဒါကတော့ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ဒီတိုက်ပွဲတွေကြောင့်လူသားချင်းစာနာမှုအကူအညီတွေကို ပိတ်ဆို့မဲ့စာအစိုးရနဲ့စစ်တပ်ပူးပေါင်းပြီးတော့နီလန်းရှာဖွေပြီးကူညီကြဖို့ရခိုင်မျိုးသားပါတီ ANP ကနေပြီးတော့တိုက်တွန်းလိုက်တဲ့သတင်းမိုက်အင်ဂျင်တိုင်းတင်ပြခဲ့တာဖြစ်ပါတယ်အခုမြန်မာပြည်ကဒီအေယာဝတီလပိုင်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရဲ့ပင်မမြစ်ကြီးဖြစ်တဲ့အေယာဝတီကိုအစွဲပြုပြီးတော့နာမည်ပေးထားတဲ့အေယာဝတီလပိုင်နေဟာမျိုးတုံးတော့မဲ့ရှားပါးတရိษံမျိုးစိတ်တွေဖြစ်နေပါတယ်ဒီအေယာဝတီမြစ်ကြီးထဲမှာတော့အခုဆိုလို့ရှိရင်အေယာဝတီလပိုင်က86ကောင်လောက်ပဲရှိတော့တယ်လို့ဒီတော်ရိုင်းတော်ဘထိန်းသိမ်းရေးအဖွဲ့ WCS ကပြောပါတယ်အရင်တုန်းက69ကောင်လောက်ပဲကျန်ခဲ့တော့တဲ့ခြေနေကနေပြီးတော့အခုနောက်ပိုင်းမှာနည်းနည်းချင်းဒီတိုးလာခဲ့တာဟာဒေသခံတန်ငါးတွေတွေနဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့တော်ရိုင်းတဘာဝထိန်းသိမ်းအဖွဲ့ကိုကျေးဇူးတင်ရမှာဖြစ်ပါတယ်ဒီအကြောင်း VOA သတင်းတော့ Kevin Ankosh ပြောတဲ့သတင်းလောက်ကိုတော်ခင်မျိုးသက်ပြောပြပါလိမ့်မယ်
ARI မြချောင်းနဲ့ငါးဖက်မိအသက်မွေးရတဲ့တန်ငါးတဲ့တချို့အတွက်ဒီလပိုင်းလေးတွေနဲ့ပဲတသက်လုံးလက်တွဲပြီးလောက်ကန်ခဲ့ရတာဖြစ်ပါတယ် ARI မြဝကျွန်းပေါ်ဒေသကတန်ငါးတဲ့ဥမောင်လေးကတော့ပိုက်ကွန်ကိုရေထဲပြင်မချခင်လှေကိုခောက်ပြီးသူ့ငါးဖန်ရမှာအကူကြီးရတဲ့လပိုင်းလေးတွေကိုခေါ်လိရှိပါတယ
် ARI လေးမိုင်နေဟာလူတွေရဲ့အကျိုးပြုမှုပေါ့နော်ဒီဒါလည်းတပြူပေါ့နော်ဒါမိတ်ဆွေတဦးရဲ့ဒီစောက်ချက်မှုပေါ့အေးဒါလေးတွေပါနေခဲ့တယ်ပေါ့နော်။ဒါမှုနှုတ်နှစ်ဖက်သလုံးတူဖို့တူဖို့နော်။စိတ်ဝင်စားမှုဟိုချစ်မြတ်နှူးမှုနားလည်မှုတွေနဲ့အလုံးလုံးနေကြတယ
်။လပိုင်းတွေဟာတွေ့ရခဲ့တယ်လို့ဂုခင်မှာတိတ်ကိုရှားနေပါပြီ။ ARI မြစ်ထဲမှာတော့86ကောင်လောက်ရှိမယ်လို့မှန်းပါတယ်။လပိုင်းအကောင်ရင်ခုလိုနေသွားရတာကလည်းလျှက်စစ်တဲ့ရေထဲကိုလွတ်ပြီးငါးဖန်းတာနဲ့ပိုက်စိတ်ချပြီးဖန်းတဲ့လူသားတွေကြောင့်လို့ ARI လပိုင်းရှင်တန်ရေးစီမံကိန်းကကိုချစ်ထူးဝေကပြောပါတယ
် The main danger for the ARI dolphin is electric fishing so far
ARI လပိုင်းတွေအတွက်အမြင်အကြီးဆုံးကတရက်စစ်တက်လွတ်ပြီးတော့ငါဖတ်တာပါငါတွေမကပဲတခါတလေလပိုင်းတွေပါတက်လိုက်ပြီးတော့တေကုန်ပါတယ်ဒါလည်းမကသေးပါဘူးတရက်စစ်တက်လွတ်ငါဖတ်တဲ့နေရာကနေလပိုင်းတွေရှောင်းတိမ့်နိုင်နေထားအောင်သူတို့စားကြမဲ့ငါတွေအကုန်လုံးတေကုန်တော့စားစရာမရှိပဲဖြစ်သွားတတ်ပါတယ
်ကိုချစ်ထူးဝေတို့ရဲ့ ARI လပိုင်းရှင်တန်ရေးစီမံကိန်းအဖွဲ့နဲ့အစိုးရရဲ့ကင်းလှည့်အဖွဲ့အပြင်ဒေသခံတန်ငါးတဲ့တွေပါမြစ်ထဲမှာစောင့်ကြည့်မှုတွေတိုးလာတဲ့အတွက်လပိုင်းလေးတွေကိုကယ်တင်နိုင်ခဲ့တယ်လို့လည်းပြောပါတယ
် electric fisherman whenever we they saw the boat like they they run away so
ကျွန်တော်ရဲ့လေတွေကိုမြန်မာနဲ့လျှက်စစ်နဲ့ငါးဖတ်မဲ့သူတွေထွက်ပြေးကြပါတယ်အဲဒါကြောင့်လျှက်စစ်နဲ့ငါးဖတ်နာတွေတိတ်မရှိတော့ပါဘူးချိန်ထဲမှာပဲလပိုင်းအကောင်ကြီးကလည်းပိုတိုးလာပါတယ
်ရှားပါးလာတဲ့ ARI လပိုင်းလေးတွေကိုမမြင်ဘူးကြတဲ့အတွက်သူတို့ကိုကြည့်ဖို့လာတဲ့နိုင်ငံခြားဧည့်ခီးတော်တွေပို့ပြီးရောက်လာကြတယ်လို့ဧလန်းညံမတ်ကြီးအောင်ကပြောပါတယ်
။ At now they the villager no more and more
ခုတော့ဒီသားငယ်ရွာသားတွေဘက်ကဒါကိုပို့ပို့ပြီးသဘောပေါက်လာကြပါပြီ။အရာဝတီလပိုင်လေးတွေကိုသူတို့တွေမဆောက်ရှောက်ဘူးဆိုရင်နိုင်ငံခြားခီးတော်တွေလည်းလာတော့မှာမဟုတ်ဘူးဆိုတာသိလာကြတဲ့အတွက်အခုဆိုသူတို့ကဒီလပိုင်လေးတွေကိုအကာအကွယ်ပေးလာကြပါပြီ
။နိုင်ငံခြားခီးတော်တွေရဲ့ဝယ်ယူသုံးစွဲမှုတွေကဒေသခံတွေအတွက်ဝင်ငွေစုစုပေါင်းရဲ့85ရာခိုင်နှုန်းလောက်ရှိနေတာမို့ခီးသွားတွေသူတို့စီမှာဝေချင်အောင်လဲအားပေးရပါတယ်။လပိုင်းရေအတွက်ပိုးများလာလေလေငါးကောင်ရေလဲပိုးပြီးတော့များလာလေလေဖြစ်တယ်လို့လပိုင်းရေအတွက်ပိုးပြီးတော့များလာတာဟာနိုင်ငံခြားခီးသွားပိုးပြီးအလားများစေတဲ့အကြောင်းရင်းလည်းဖြစ်ပါတယ်။ဒါကြောင့်မျိုးတုံးတော့မဲ့ရှားပါမျိုးစိတ်လပိုင်းလေးတွေကိုဒေသခံအတိုင်းဝန်ရဲ့အကူအညီနဲ့တော်ရိုင်းတဘာဝထိန်းသိမ်းရေးအဖွဲ့ကလက်တွဲပြီးစောင့်ရှောက်နေတာဟာအလုံးအတွက်အရှုံးမရှိတဲ့အနေအထားလည်းဖြစ်ပါတယ
်အဲ့ဒါကတော့လျှက်စစ်ဓာတ်လွတ်ပြီးတော့ငါးဖမ်းမှုတွေလောက်တာကြောင့် ARD မြစ်တွင်းက ARD လပိုင်းနေမျိုးတုံးမတက်ဖြစ်နေရတဲ့အကြောင်းဒေါခင်မျိုးသက်ပြောခဲ့တာဖြစ်ပါတယ်ခင်ဗျာမကြာခင်တင်ဆက်မဲ့ဒုတိယပိုင်းစီဇန်ထဲမှာဆိုလို့ရှိရင်နိုင်ငံတကာကနေပတ်သက်လို့သုတဆောင်လင်းအမေရိကန်စီဇန်တစ်ခွင်အပြင်အပတ်စဉ်တင်ဆက်နေကြစီးပွားရေးကဏ္ဍကိုလည်းနားဆင်ရမှာဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဆက်နေဆက်မကြပါသေးခင်ဗျာ VOA American တန်မြန်မာပိုင်းက2019ခုနှစ် February လ12ရက်အင်္ဂါနေ့မနက်ခင်းစီစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းကြားကြရမယ့်အထဲမှာဆိုလို့ရှိရင
်အေးပြည်သူ့ကော်မတီစုစစ်စစ်ရွေးချယ်ဆိုင်ရာမူဝါဒကတက်ကတော့ဒီကိုကျိုးစွန့်အနစ်နာခံနိုင်မှုအပိုင်းကိုစဉ်းစားဆစ်စစ်တာပါအ
ဲ့ဒါကတော့သုတဆုံလင်အမေရိကန်တခွင်စီစဉ်မှာမကြခင်အပြည့်စုံနားဆင်ရပါလိမ့်မယ်နောက်တစ်ခါအပတ်စဉ်စီးပွားရေးကဏ္ဍနဲ့အမေရိကန်အီဒီယန်အသုံးနှုန်းတွေကိုလည်းကြားကြအောင်ပါလောလောဆယ်တော့နိုင်ငံတကာသတင်းမီဒီယာမှာဒီနေရာတွေမှာတွေ့ရတဲ့ဒီမြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်မပြတ်ဒေါ်လာတန်းတင်ဆက်ပေးပါလိမ့်မယ်
ပထမဦးဆုံးအနေနဲ့မြန်မာ must pay the price မြန်မာနိုင်ငံအနေနဲ့ဒဏ်ကြေးပေးဆိုင်ရမှာဖြစ်တဲ့ဆိုတော့ခေါင်းကြီးနဲ့ Dhaka Tribune Editor အဘောကနေကောက်နှုတ်တင်ပြလိုပါတယ်ရိုဟင်ဂျာတွေရဲ့အတ္တိဒုက္ခဆုံးခန်းတိုင်ဖို့မမြင်ရသေးတဲ့အကြောင်းအစချီရေးသားထားပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့ရိုဟင်ဂျာတွေအပေါ်နှိပ်ကွပ်မှုဟာစနစ်တကျမြန်မာစစ်တပ်ကလှုပ်ဆောင်နေတာကိုကဘာကဝိုင်းဝန်းပစ်တင်ရှုံချနေတဲ့ကြားကရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့နှိပ်ကွပ်မှုကိုခန့်နေရတဲ့ရိုဟင်ဂျာတွေဟာလက်ရှိမြန်မာစစ်တပ်နဲ့ရခိုင်တပ်မတော်လက်နက်ကိုင်တွေကြားတိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာတွေထပ်ပြီးထွက်ပြေးခိုလုံနေကြရတယ်လို့ရေးသားထားပါတယ်။2019ဩဂုတ်လကရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြရတဲ့ဖြစ်ရနဲ့ပတ်သက်လို့အချက်နှစ်ချက်ရှင်းနေတာတွေ့ရပါတယ်။ပထမကမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအစီအစဉ်အောင်မြင်အောင်ဆောင်ရွက်နိုင်ဖို့ရုပ်ဆောင်လို့တဲ့ဆန္ဒမရှိတဲ့အချက်နဲ့ဒုတိယကမြန်မာအစိုးရဘောနိုင်ငံတကာရဲ့ဖိအားပေးမှုမရှိတဲ့အတွက်ရိုဟင်ဂျာတွေပေါ်ကျူးလွန်နေတဲ့အကြမ်းဖက်မှုတွေကိုမြန်မာနိုင်ငံအနေနဲ့ရေးယူခံမှုကနေကင်းလွတ်နေတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။နောက်ထပ်ရိုဟင်ဂျာဒုက္ခသည်သတင်းကြော်တို့နေဆက်တစ်ဖက်မှာလက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ငိုတဲ့ကလူဦးရေထူထပ်ပြီးတဘာဝအရင်မြင့်ရှာပါမှုနဲ့လည်းရင်ဆိုင်နေရတာဖြစ်ပါလေရိုဟင်ဂျာဒုက္ခသည်တွေထပ်ဝင်လာနေတာကိုလက်ပိုက်ကြည့်နေခြင်းဟာရိုဟင်ဂျာတွေရဲ့ပေးကင်းလုံခြုံရေးအတွက်ဆောင်ရွက်ပေးဖို့တာဝန်ရှိတဲ့နိုင်ငံတကာလူအဖွဲ့အစည်းရဲ့လေဟင်းမှုကြီးပဲဖြစ်ပါလေမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာလူနည်းစုတွေပေါ်ဆက်လက်ဖိနှိပ်နေတာကြောင့်ဒီလူနည်းစုအနေနဲ့အစွန်းရောက်ဖြစ်နိုင်တဲ့အန္တရာယ်ဟာကြီးမားလို့လာနေပါတယ်။ဒါကြောင့်မြန်မာနိုင်ငံပေါ်လုံလောက်တဲ့ဖိအားပေးဖို့အချိန်တန်ပြီးဒီအချိန်လေးကိုလုံးဝလက်မခံနိုင်တဲ့အကြောင်းနဲ့အချိန်လေးဆက်ဖြစ်နေရင်ဒဏ်ကြေးပေးဆိုင်ရမှာကရိုဟင်ဂျာတွေမဟုတ်ဘဲမြန်မာနိုင်ငံသားဖြစ်တဲ့ဆိုတာကိုကဘာကြီးအနေနဲ့ပြတ်ပြတ်သားသားအသိပေးဖို့လိုအပ်ပါတယ်လို့ဒကာထရဘျူးနဲ့အက်ဒီတာအပေါ်မှာရေးသားထားပါတယ်ဆက်လက်ပြီး political စာဆောင်မှာကင်ဆာဖြစ်တဲ့ကိုညာဟာမြန်မာနိုင်ငံမှာလိုက်စားနေပြီဆိုတဲ့ခေါင်းကြီးနဲ့ရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်ကွန်းစားတဲ့ဒိဋ္ဌိဖြစ်နေတဲ့မြန်မာနိုင်ငံမှာကင်ဆာရောဂါတိုက်ဖက်မှုရုန်းကန်မှုရဲ့အဓိကအဟန္တာကငွေကြီးကြီးရဲ့တစ်ခုတည်းတာမဟုတ်ဘူးလို့ဆိုထားပါတယ်ဆရာဝင်ကဝင်းကိုကိုကိုလက်ချောင်းအာသီးကင်ဆာဖြစ်တယ်လို့ပြောခဲ့တဲ့အချိန်မှာသူကမယုံနိုင်တဲ့အကြောင်းဒီလေကြောင့်အာဒီကင်ဆာဖြစ်ရတဲ့အကြောင်းဟာလေကွန်ဆာရကနေဖြစ်တဲ့အကြောင်းဖော်ပြထားပါလေယောဂဖြစ်ဖြစ်ချင်းသိရင်အချိန်မီကုလို့ရှိရင်ယောဂပျောက်ကင်းနိုင်တဲ့အကြောင်းနဲ့အချိန်နှောင်းသွားရင်တော့မျှော်လင့်ချက်မရှိတဲ့အကြောင်းလေးရေးသားထားပါလေမြို့တော်ဟောင်းရန်ကုန်ရဲ့လမ်းနပီးတွေမှာဆိုရင်ကွန်ဆာတွေထွေးထားတာတွေအမှိုက်ပုံးတွေမှာကွန်ဆာတွေနဲ့စားလက်စားကွန်ရာတွေပစ်ထားတာတွေကိုလည်းအတော်လေးတွေ့ရတယ်လို့ဆိုပါတယ်လူတွေဆွဲတဲ့ကွန်ဆာတာဟာကင်ဆာယောဂါကိုဖြစ်စေတဲ့တွေ့ကြောင့် WHO ခေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အဆိုအရမြန်မာနိုင်ငံမှာ2018မှာကင်ဆာအသစ်ဖြစ်သူပေါင်း 69,554 ဦးရှိပြီးအမျိုးသားတွေမှာအစာအိမ်ကင်ဆာက800ကိုင်နှုန်းနှုတ်ခမ်းနဲ့ကဒွင်းကင်ဆာက 4.900 ကိုင်နှုန်းတိုးလာတဲ့ကြောင်းရေးသားထားပါတယ်လူဦးရေ53သန်းကျော်ရှိတဲ့မြန်မာနိုင်ငံမှာဒီလိုမျိုးကင်ဆာယောဂါကုသတဲ့နေရာတွေဟာရန်ကုန်မန္တလေးတောင်ကြီးနယ်နေပြည်တော်တို့မှာရှိပြီးကင်ဆာဖြစ်တဲ့ကြီးလေဒေသလူတွေကတော့ ယောဂလာရောက်ကုသခြင်းမရှိကြတဲ့အတွက်ကြောင့်အသက်ဆုံးရှုံးကြတာတွေ့ရတယ်လို့ရေးသားထားပါတယ်။ကွန်ဆာယာကနေကင်ဆာဖြစ်တယ်ဆိုတာကိုလူအများကမယုံကြတဲ့အတွက်ကြောင့်ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းကကွန်ဆာခြင်းဟာကင်ဆာဖြစ်စေတယ်ဆိုတဲ့နှိုးကြားမှုရရှိစေဖို့2019မှာမြန်မာနိုင်ငံမှာကွန်ဆာရပ်ဖို့ကျန်းမာရေးလှုပ်ရှားမှုကိုစတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့နှစ်90ကျော်ကြာကွန်ဆာလာသူတဦးကတော့သူ့မိသားစုတစ်စုလုံးကွန်ဆာကြတယ်ဘယ်သူမှကင်ဆာမဖြစ်ဘူး။ဒါကြောင့်သူလဲကွန်ဆာလို့ကင်ဆာဖြစ်မှာမဟုတ်ဘူး။လူတိုင်းကတော့ဒီနေ့သိကြရမှာဖြစ်တယ်လို့ပြောကြားခဲ့တဲ့အကြောင်းဆောင်းပါးရဲ့ဤကုန်မှာဖော်ပြထားပါတယ်ရှင်
။အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်လေးရောက်ပါပြီ။ American Idiom အသုံးနှုန်းတွေကိုဒေါ်လာလတန်းကမနက်ခင်းတိုင်းပုံမှန်အစီအစဉ်တင်ဆက်ပေးနေပါတယ်။
idiom အသုံးကတော့
a skeleton in the closet
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု s k e l e t o n skeleton ကအယိုးစု i n in ကအแทမှာ t h e the c l o s e t closet ကဘီဒိုလို့အဓိပ္ပာယ်ရပါတယ်ဒါကြောင့်စကပိုက်တစ်ခုလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့ဘီရိုထဲမှာရှိနေတဲ့အယူစုပေါ့တမန်အဖြစ်တော့ဘီရိုထဲမှာအဝတ်တွေအပြင်သူများမမြင်စေချင်တဲ့ပစ္စည်းတွေကိုတိမ်းထားလိရှိတာဓမ္မတာပါဒီအသုံးဆင်းသက်လာတာကတော့1800ခုနှစ်များကအင်္ဂလိပ်စာရေးဆရာတွေကဝိထုတူထဲမှာစသုံးလာတယ်လို့ဆိုကြပါတယ်အထူးသဖြင့်ဘီရိုထဲမှာတိမ်းထားတဲ့အယူစုဆိုရင်တော့ကြောက်စရာကောင်းတာသူများမသိအောင်အထူးသဖြင့်ဖွဲ့ထားတဲ့အဓိပ္ပာယ်မျိုးဖြစ်ပါတယ်အယိုးစုဆိုတဲ့နေရာမှာဒီနေရာမှာတော့အထူးရည်ညွှန်းထားတာကတော့သူများသိလို့ရှိရင်ရှက်ဖွဲဖြစ်တာမျက်နှာပြက်စရာအကြောင်းတစ်ခုကိုရည်ညွှန်းထားတာဖြစ်ပါတယ်အထူးသဖြင့်ဗီဒီယိုထဲမှာအလောင်းတစ်လောင်းကိုတိမ်းထားတယ်ဆိုရင်ဘယ်လိုနေမလဲတော့ရှင်များစဉ်းစားပဲကြည့်ပြီးတော့ပေါ့ဒီအတုံးရဲ့ idiom အတုံးကတော့ရှက်စရာမျက်နှာပြက်စရာအကြောင်းအရာတစ်ခုခုအတိတ်ကဖြစ်ရတစ်ခုခုကိုသူများမသိအောင်ဖုံးဖိထားတာရှုပ်ပယ်ထားတာသူများတွေကိုမသိစေခြင်းနဲ့အကြောင်းအရာတစ်ခုကိုရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် If you want to be a successful politician you can't have any skeletons in the closet The media will sooner or later find out the truth
အောင်မြင်တဲ့နိုင်ငံရေးသမားတူဖြစ်ချင်တော့သူများတိမှဆိုးလို့ဖုံးဖိထားတာတွေသိရှိလို့မဖြစ်ဘူးသတင်းမီဒီယာတွေကအမှန်ကိုမကြခင်ပဲစုံစမ်းသိရှိလာကြမှာဖြစ်တယ်လို့ထည့်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် If you want to be a successful politician you can't have any skeletons in the closet the media will sooner or later find out the truth
တခါတည်းရန်လေမိသားစုကဖုံးဖိထားတဲ့ကိစ္စကိုသိချင်သိကြပါစီတော့ပြောပြလိုက်တော့မေလူသိရှင်ကြားပြောင်ပြောင်တင်းတင်းမေပြောဆိုနေထိုင်နေဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
လို့ပြောလို့ရပါတယ်စာလုံးပေါင်းက come come out out come out ကအပြင်ကိုထွက်လာတာ of the closet ကစောစောကကျွန်မရှင်းပြခဲ့တဲ့အတိုင်းဗီဒီယိုတွေကဆိုတော့ Squid Crew ရဲ့လုံကောင်ထေးပေကတော့ဗီဒီယိုတွေကနေအပြင်ကိုထွက်လာတာပေါ့ idiom အသေးပေကတော့စောစောကအတိုင်းပါပဲသူများမသိအောင်ဖုံးဖိထားတဲ့မျက်နှာပြက်စရာကိစ္စရတစ်ခုကိုသိခြင်းလဲသိပါစီတော့ဆိုပြီးတော့ထုတ်ဖော်ပြောလိုက်တဲ့အဓိပ္ပာယ်ကိုဆောင်းပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြကြရအောင်
။ He finally came out of the closet and told his mother the truth so that she'll stop asking why he's not married yet.
သူကနောက်ဆုံးသူ့အမေကိုအမှန်ကိုထုတ်ပြောလိုက်တယ်။ဒါမှလည်းသူမိကသားဘာဖြစ်လို့အင်တောင်မပြုသေးတာလဲလို့မိမိနေတာရက်တော့မှလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ He finally came out of the closet and told his mother the truth so that she'll stop asking why he's not married yet.
မိသားစုတွေရှက်စရာမျက်နှာပူစရာအဖြစ်ပြက်မျိုးလူများမသိအောင်ဖုံးဖိထားတယ်ဆိုရင်ဘယ်လိုပြောမလဲ
။ A skeleton in the closet.
လို့ပြောလို့ရပါတယ်။ဖုံးဖိထားတာကိုထုတ်ပြောလိုက်တယ်ဆိုရင်ကိုဘယ်လိုပြောမလဲ
come out of the closet.
No pyo lo ya ba de. Era ka ro digri mne tin pya ke de ATM a thong ni be phit ba de.
Aku ro apasin sibai kana ko tisat ba do me. Myanmar nengan ga taung thuri ni ne မြမလေယာစိုက်ပျိုးရေးဘဏ်ကနေငွေတွေချီးပြီးတော့လေယာသုံးပစ္စည်းကိရိယာတွေကိုဝယ်ယူနေတဲ့နေရာမှာကျိုးနေစနစ်တွေရှိနေလို့တောင်သူတွေတွေမကစစ်ပစ္စည်းရောင်းချတဲ့သူတွေပါဒီလုပ်ငန်းကြံ့ကြာမှုနဲ့အခက်အခဲတွေရှိနေတယ်လို့ဒီစီးပွားရေးလုပ်ငန်းရှင်တွေကပြောကြပါတယ်မြမနိုင်ငံကပြည်နယ်တိုင်းဒေသကြီးတွေမှာဒီဆိုင်ခွဲတွေဖွင့်ပြီးတော့ရောင်းချနေတဲ့စိမ့်ရောင်စုလေယာသုံးစစ်ပစ္စည်းကုမ္ပဏီရဲ့အမှုဆောင်ညွှန်ကြားမှုဥကြုံဝင်ကိုဆက်သွယ်ပြီးတော့ကိုယ်စားဝန်ထမ်းကအခုတစ်ပတ်စီးပွားရေးကဏ္ဍမှာတင်ဆက်ပေးပါလိမ့်မယ်
ကျွန်တော်တို့လည်းဟိုလက်သမားတွေနဲ့ဟိုမကြာခဏမေးဘူးတယ်လေ။ဟောဆိုတော့ဘာပြောလဲဆိုတော့သူတို့ကြုံရတဲ့အခက်အခဲတွေပေါ့နော်။ဟိုဒီအမတော်ကြီးငွေကိစ္စကအစားဒီဆက်ပစ္စည်းတွေတုံးတဲ့နေရာမှာနောက်ဆုံးရုပ်ဆော့ဆုံးလေယာစိုက်ပျိုးရေးကဏ္ဍမှာဟိုလုံနိုင်ကိုင်းနိုင်တဲ့လူငယ်အင်အားတွေညှော်နေသွားတဲ့အခြေအနေအထိသူတို့ရင်ဖွင့်ကြတာတွေရှိတယ်လေ။ဟိုနိုင်ငံသားကိုထွက်ပြီးအလုပ်လုပ်ကြတဲ့ခါကျတော့ဆိုတော့ကျွန်တော်သိကျင်တာကကိုကျော်ဝင်းတို့လိုမျိုးဒီဆက်ပစ္စည်းတွေရောင်းနေတဲ့သူတွေနဲ့ထိတွေ့ဆက်ဆံတဲ့လယ်သမားတွေဘက်ကရောသူတို့ဘလို့အခက်အခဲတွေရှိသလဲဆိုတာကိုများပြောကြတာတွေရှိလဲဗ
ျလယ်သမားတွေအနေနဲ့ကတော့သူတို့ဒီဆက်ပစ္စည်းဝယ်တဲ့နေရာမှာကျွန်တော်တို့ဒီလက်တွန်းထွန်ဆက်လေးတွေဟိုဝယ်တဲ့နေရာမှာတော့ပြင်ပပုတ်ကိကဗန်အနေနဲ့ချိတ်ဆက်ပြီးသူတို့လွယ်လွယ်ကူကူဝယ်နိုင်ပါတယ်အခုနောက်ပိုင်းမြမလေယာဖွံ့ဖြိုးရေးဗန်နဲ့သူတို့ချိတ်ဆက်ပြီးတော့အမလေးအဖွံ့ဖြိုးရေးဗန်ရဲ့ဂျိုက်က2 step လုံးအစီအစဉ်နဲ့ပေါ့နော်ကျွန်တော်တို့ဒီဂျပန်ပစ္စည်းတွေဝယ်မယ်ဆိုလို့ရှိရင်အမလေးအဖွံ့ဖြိုးရေးဗန်မှာသူတို့သွားပြီးတော့6လတင်ပြီးတော့ဝယ်တဲ့အခါမှာသူတို့အတွက်အတုံးနှုံးတက်တာပြီးတော့လွယ်လွယ်ကူဝယ်နိုင်ပေမဲ့တစ်ဖက်မှာလေယာဖွံ့ဖြိုးရေးဗန်ရဲ့တချို့အခက်အခဲလေးကြောင့်ကြံ့ကြာမှုလေးလည်းရှိနေပါတယ
်ဘလို့အခက်အခဲတွေရှိသလဲကိုကျော်ဝင်းတို့နဲ့ထိတွေ့ဆက်ဆံတဲ့နေရာမှာသူတို့လေယာသုံးပစ္စည်းတွေဝယ်ဖို့ပဲဖြစ်ဖြစ်ဟိုပေါ့ဓာတ်မြေဩဇာကိစ္စပဲဖြစ်ဖြစ်ဘာဖြစ်ပေါ့မျိုးစဘာအတွက်ပဲဖြစ်ဖြစ်သူတို့ဘလို့အခက်အခဲတွေရှိသလဲဆိုတာအများကြားပါလဲ
ကျွန်တော်တို့လေယာသုံးဆက်ပစ္စည်းတွေဝယ်တဲ့အခါမှာဒီတောင်သူလေသမားတွေကဗန်တွေကိုအားကိုးရပါတယ်အဲ့လိုအားကိုးတဲ့နေရာမှာပြင်ပပုဂ္ဂလိကဗန်ရှိတယ်နောက်တစ်ခါလေယာဖွံ့ဖြိုးရေးဗန်တွေကိုအားကိုးရတယ်ပေါ့နော်အစိုးရအပိုင်းလေယာဖွံ့ဖြိုးရေးဗန်တွေကိုအားကိုးရတယ်အဲ့လိုအားလေယာဖွံ့ဖြိုးရေးဗန်ကိုအားကိုးတဲ့အခါမှာလေယာဖွံ့ဖြိုးရေးဗန်မှာဟိုနည်းနည်းအချိန်ကာလကြံ့ကြာမှုလေးတွေဖြစ်တယ်လို့ကျွန်တော်တို့ကသိရပါတယ်လေသမားတွေကြီးရလေမှန်မှန်ဆိုလို့ရှိရင်တော့ဒီလေယာဖွံ့ဖြိုးရေးဗန်ရဲ့ process တွေကပို့ပြီးတော့ညံလာတဲ့နယ်အစားအခုနောက်ပိုင်းမှာကျွန်တော်တို့လုံးနေကိုင်းနေနဲ့အချိန်လေးတွေနည်းနည်းနည်းနည်းပူကြလာတယ်ပေါ့တချို့ case တွေဆိုလို့ရှိရင်ကျွန်တော်တို့က2လ3လလောက်အထိတောင်ဖြစ်တယ်နောက်တစ်ခုကဒီကျွန်တော်တို့ရဲ့လေယာသုံးဆက်ပစ္စည်းတွေကိုလိုချင်တဲ့တောင်သူတွေရဲ့သူတို့ရဲ့ไซปิโอเจนเนี่ยจิตติ้งเจนนี่มาตรัวอ่ะอินไทม์ป่ะเนาะเฉยมีโลจินญาบาเลยโลจินญาได้ด้วยแล้วเราพวกอ่ะดีตองดูฤาโหโจตินพี่รอบ่ตะละตันดีแล้วโจตินพี่รอเอาพวกเราอําเภอซอบาเลยตลอดเลยไอ้ลูกซอได้คํามาคุณน่ะก็บันเนี่ยอพรูฟก็จ่าနေได้ด้วยเราพวกเนี่ยดีโปรเซสเนี่ยตีบาเลยไอ้อะไรนี่ก็เลยมาดิมาอักแค่ဖြစ်နေပါတယ
်ဟုတ်แกမြန်မာနိုင်ငံမှာကျွန်တော်တို့จ้างอ่ะแล้วโหခဏခဏจ้างอ่ะပါတယ်ဒီเลียกันดามาเยလို့မဟုတ်ป่ะเนาะမျိုးစုံကန္နာစုံမှာပေါ့နော်ဒီကျိုးနေစနစ်ကအခုတည်းဟိုအရန်ကိုကြီးထောက်အောင်ပေါ့နော်ရှိနေတော့မယ်ဆိုပြီးတော့ပြောကြဆိုကြတာတွေကြားတယ်ဟိုစီးပွားရေးလုပ်ငန်းရှင်တိုင်းလိုလိုကပြောကြတယ်ပေါ့နော်ဆိုတော့အစိုးရကပြောင်းလဲမှုတွေဖော်ဆောင်ပြီးဒီဟာတွေကျိုးနေစနစ်တွေကိုဖျက်ဖို့စူးစမ်းနေပြီဆိုပေမဲ့လည်းဒါတိတ်ပြီးတော့မထူးခြားသေးဘူးမသိတာသိတာလည်းပြောင်းလဲမှုဖြစ်သေးဘူးဆိုတဲ့သဘောမျိုးဖြစ်နေတော့ကျိုးနေစနစ်ကဒီခရဲရိုက်မှုကရောကိုကျော်ဝင်းတို့လိုဟိုစီးပွားရေးလုပ်ငန်းရှင်တွေပါဝင်လေသမားတွေကိုဘလို့နှုံးနှက်ဖက်ပေါ့ဘလို့အကျိုးတက်ရောက်မှုတွေရှိနေလဲဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီဥစ္စာလည်းတော်တော်လေးကျွန်တော်တို့စိုးပါတယ်ကျိုးဒီကျိုးနေစနစ်ကလက်ရှိလည်းရှိနေတဲ့သဘောရှိပါတယ်ကျွန်တော်တို့ဥမာပြောရမယ်ဆိုရင်ကျွန်တော်တို့ရဲ့တောင်သူတွေကကျွန်တော်တို့စက်ပစ္စည်းတွေကိုဝယ်ခြင်းနေဆိုရင်ကျွန်တော်တို့မြို့နယ်အဆင့်မှာနေမယ်လက်မှတ်ပေါင်းကျွန်တော်တို့ဟိုလောက်ဒီ800လောက်တို့ထိုးရတယ်လို့ကျွန်တော်တို့ပြန်ကြားရပါတယ်အဲ့ဒါပြီးတဲ့အခါမှာဒီဒီ700ကိုထိုးဖို့တော့ကတခါအချိန်ယူတဲ့သဘောဖြစ်သွားပါတယ်တခါပြီးတဲ့အခါကျလို့ရှိရင်တိုင်းအဆင့်ကိုကျွန်တော်တို့တက်သွားပါတယ်တိုင်းအဆင့်တက်တဲ့နေရာမှာလည်းသက်ဆိုင်ရာပြည်နယ်စီမံဘဏ္ဍာဝန်ကြီးလက်မှတ်အပါဝင်ကျန်တဲ့ကျွန်တော်တို့ကြားသလောက်ပေါ့နော်ဌာနဟလာ၈ခု၉ခုလောက်ကတခါထိုးရပါတယ်ထိုးရတဲ့အခါမှာအဲ့ဒီမှာလည်းတခါကြံ့ညာမှုတွေတခါဖြစ်ပါတယ်အဲ့ဒီကနေမှတခါတို့ရဲ့ဒီရုံးချုပ်ဆိုတဲ့အဆင့်ကိုရောက်ပါတယ်ရုံးချုပ်ကမှတစ်ဆင့်တခါထပ်တက်တဲ့အခါမှာ steering committee ဆိုတာလည်းရှိပါတယ်အဲ့ဒီကတခါအပေါ်မှာ ใจก็ดีง่ายเลยครับเปลี่ยนไปแล้วทิ้งเนี่ยส่วนแรกหาမျိုးတွေကိုကျွန်တော်တို့อ่ะเปลี่ยนจ้าပါတယ်အဲ့ဆိုတော့ကကြတော့ဒီရဲ့ဒီရဲ့စနစ်ကြီးရဲ့ process ကြီးอ่ะတခါနှစ်လနှစ်လခွဲတွေဖြစ်နေတဲ့အခါမှာလေမားတွေအတွက်ကကြံ့ညာမှုတွေဖြစ်တဲ့အပြင်ကိုကျွန်တော်တို့လို့ဟိုစက်ပစ္စည်းရောင်းချတဲ့လူတွေအတွက်လည်းငွေတစ်ပတ်ပြန်လဲရရှိဖို့ကိစ္စတွေမှာလည်းအင်တန်မှကြံ့ညာမှုတွေဖြစ်ပါတယ်အဲ့ဒါအပြင်ကိုကျွန်တော်တို့တိုင်းပြည်မှာအခုလက်ရှိဆိုရင်ဒီကျွန်တော်တို့ဝန်ထမ်းအပိုင်းအားနည်းချက်တွေကလည်းအများကြီးရှိပါတယ်အခုဆိုလို့ရှိရင်ဒီစက်ပစ္စည်းရောင်းတဲ့နေရာမှာလည်းဝန်ထမ်းမလုံလောက်မှုတွေသက်ဆိုင်ရာမြို့နယ်ဘဏ်ကွဲတွေမှာဝန်ထမ်းမလုံလောက်မှုတွေရောင်းမလို့တချို့လူချင်းတဲ့တောင်သူတွေအတွက်မရတာတွေတချို့ဝန်ထမ်းတွေရဲ့ဒီချီးမွေစနစ်အပေါ်မှာအပြေအဝတချို့နားမလဲပဲနဲ့သူတို့ပြောတဲ့ဟာတွေလည်းအဲ့ဒါလေးတွေလည်းကျွန်တော်တို့ကပြန်ကြားရပါတယ်ဆိုတဲ့အခါကျတော့အဲ့ဒီအခက်အခဲလေးတွေကျွန်တော်တို့ရှိပါတယ်ခင်ဗျာဒီလေယာဖွံ့ဖြိုးရေးဘဏ်နဲ့ပတ်သက်လို့ပြောရလို့ရှင်ကျွန်တော်တို့အရင်ပုံစံနဲ့နှိုင်းရှင်မယ်ဆိုလို့ကျွန်တော်အများကြီးတိုးတက်မှုရှိပါတယ်ခင်ဗျာအရင်တော့ဆိုလို့ရှင်လေယာဖွံ့ဖြိုးရေးဘဏ်ကဒီလိုလေယာသုံးဆက်တွေအတွက်ဒီလိုကုညီထောက်ပံ့ပြီးတော့ဟိုကလုတ်ပေးတယ်ဆိုတဲ့အစီအစဉ်တွေကမရှိပါဘူးအဲ့ဒါတွေကအခုဒီနောက်ပိုင်းဆိုရတဲ့လက်ထက်ကြမှာဒါတွေဖြစ်လာတဲ့အပြင်ကိုလည်းအခုနောက်ပိုင်းလုတ်တဲ့ကိစ္စတွေမှာလည်းအဂရိတရားတင်းတင်းရှင်းရှင်းနဲ့ဟိုဟာလုတ်တဲ့ကိစ္စတွေအများကြီးကျွန်တော်တို့ကြုံတွေ့ရပါတယ်အဲ့ဒီ process တွေနှီးနေတယ်ဆိုတဲ့ကိစ္စမှာပဲကျွန်တော်တို့အခက်အခဲဖြစ်နေတာပါခင်ဗျာ
လက်ရှိအစိုးရအပေါ်ဝေဖန်ထောက်ပြပြောဆိုကြတဲ့နေရာမှာလည်းနှစ်ဖက်တော့ရှိတာပေါ့နော်ဟိုမကောင်းဘူးဆိုပြီးတော့ဆိုလိုချင်တာအားမလို့အားမရဖြစ်ပြီးတော့မကောင်းတဲ့ဘက်ကဝေဖန်ပြောဆိုကြတဲ့ဟာတွေရှိတယ်လို့ပဲဩစောစောကကိုကျော်ဝင်းပြောတယ်လို့ဟိုကောင်းတဲ့ဘက်မှာတိုးတက်ပြောင်းလဲလာနေတဲ့ခန္ဓာတွေလည်းရှိတာပေါ့နော်ကိုကျော်ဝင
်း
ပုဂ္ဂလိကအမြင်အရာကတော့ဘယ်နေရာတွေမှာတိုးတက်ပြောင်းလဲမှုတွေတိတိသာသာတွေ့ရသလဲအထူးသဖြင့်တော့ကိုကျော်ဝင်းတို့လိုစီးပွားရေးလုပ်ငန်းရှင်တွေအတွက်အထောက်အကူပြုစေမဲ့တိုးတက်ပြောင်းလဲမှုတွေဘာတွေလဲဒါမှမဟုတ်လဲဟိုဘောအားနည်းချက်ကဘာလဲဆိုတာလေးပြောပြလို့ရမလား
ဟုတ်ကဲ့ခင်ဗျာအပြီးကောင်းသောပြောင်းလဲတိုးတက်မှုတွေကတော့ကျွန်တော်တို့ဥမာတစ်ခုပြောမယ်ဆိုရင်ကိုကျော်ဝင်းလည်းအရင်တော့ကျွန်တော်တို့ဒီညွန်ကြုတ်တို့ကျွန်တော်တို့ဒီညွန်မူးတွေဆိုတာကဟိုတွေ့ဖို့ပါဖို့အားစားခက်ခဲပါတယ်အခုဆိုလို့ရှိလို့ရှိရင်ကျွန်တော်တို့လုပ်ငန်းနဲ့တိုက်ရိုက်ပတ်သက်တဲ့လူတွေအတွက်ကိုကျွန်တော်တို့တွေကပြောမယ်ဆိုရင်ကိုစော်ဝလဲဟာကိုဖုံးဆက်ပြီးတော့တောင်းမှအကူအညီတောင်းရင်သူတို့လည်းဒီဟာတွေကိုအရေးယူတဲ့ဟာမျိုးတွေကျုံဆောင်ရဲ့အကူအညီတဲ့ဟာမျိုးတွေအများကြီးရှိပါတယ်ဒါမျိုးလည်းတစ်လားတစ်ခါကျွန်တော်တို့ဒီဆက်ရောင်းတဲ့လူတွေကိုအစီအဝေးခေါ်တယ်ဖြစ်ပေါ်နေတဲ့အခြေအနေတွေအဲကျွန်တော်တို့ဘက်ကဖြစ်နေတဲ့အခြေအနေတွေဟိုဘက်ကဖြစ်နေတဲ့အခြေအနေတွေအပြန်အလှန်ရှင်းတဲ့အစည်းအဝေးတွေပဲလည်းရှိပါတယ်အဲ့ဒါတွေကအင်တာနက်မှာဒီပွင့်လင်းမြင်တာမှုတွေလည်းအများကြီးရှိလာပါတယ်အဲ့ဒါတွေကတော့ကျွန်တော်တို့ကောင်းတဲ့ဘက်တွေပါခုနကအချိန်ပြန့်ချာနေတဲ့ဆိုတဲ့ကိစ္စတွေကအစိုးရရဲ့ဒီစီမံကိန်းတွေအောင်မြင်ဖို့တွေကျွန်တော်တို့တွေဒီစီဝါရေးလုပ်တဲ့လူတွေလွယ်ကူဖို့တွေကြတော့တော်တော်ကြီးကိုစကားပြောပါတယ်စီဝါရေးလုပ်တယ်ဆိုတာအချိန်ကလည်းဟိုအင်တာနက်မှာစကားပြောပါတယ်ကျွန်တော်တို့တွေမှာအခုလိုပြန့်ချာတဲ့အတွက်ကြောင့်မလို့ငွေစည်းအပြောင်းလဲတွေဖြစ်တဲ့အခါမှာလည်းဆက်ရောင်းချတဲ့လူတွေကဟိုမျက်နှာမှုတွေရှိပါတယ်ဒါတွေကတော့ကျွန်တော်မကောင်းတဲ့ဘက်တွေပေါ့အဲ့တော့အဲ့ဒါလေးတွေကိုများပြုပြင်နိုင်မယ်ဆိုလို့ရှိရင်တော့ဟိုရှေ့ဆက်ပြီးတော့အများကြီးကောင်းသွားမယ်တဲ့ဘောလို့ကျွန်တော်ယူဆပါတယ
်အခုတော့သုတဆုံလင်းအမေရိကန်တခွင်အလဲရောက်ပါပြီကိုအောင်အောင်ကအပတ်စဉ်တင်ဆက်ပေးနေပါတယ်
ကျော်ကိုကျော်နိုင်ဒီ2019ခုနှစ်အတွက်ပြည်သူ့ကွန်ရီစုနဲ့ဒီထိုက်တန်သူတွေပေါ့လေအမိစင်းပေးသွင်းဖို့ဒီပြည်သူ့ကွန်ရီအဖွဲ့ကကြေညာချက်ထုတ်ထားတာကိုတွေ့ရပါတယ်ဆိုတော့ဘယ်လိုလူမျိုးတွေကိုအဓိကစုပေးဖို့ရည်ရွယ်လဲဆိုတဲ့အကြောင်းကိုအရင်စပြီးတော့ရှင်းပြပေးပါလား
ဟောအဲ့ဒါကတော့ဒီပြည်သူ့ကွန်ရီအသင်းရဲ့စုရွေးချယ်ဆိုင်ရာမူဝါဒတွေပေါ့နော်အဲ့ဒီမူဝါဒတွေနဲ့ကိုက်ညီတဲ့သူတွေကိုကျွန်တော်တို့နှစ်တိုင်းရွေးချယ်ပြီးတော့ဂုဏ်ပြုပါတယ်အဲ့ပြည်သူ့ကွန်ရီစုစစ်စစ်ရွေးချယ်ရေးဆိုင်ရာမူဝါဒကတစ်ကတော့ဒီကိုကျိုးစွန့်အနစ်နာခံနိုင်မှုအပိုင်းကိုစဉ်းစားဆွေးနွေးတာပါအဆိုပြုခံရတဲ့သူအနေနဲ့ကိုကျိုးစည်းဘောကိုစွန့်လွှတ်ပြီးတော့အများအကျိုးကိုစွန့်စားဆောင်ရွက်ရတာရှိမရှိသုံးသပ်တာပါနောက်မူဝါဒတစ်ခုကတော့ကျယ်ပြန့်မှုဒါမှမဟုတ်ထိရောက်မှုနဲ့အောင်မြင်အောင်ဆောင်ရွက်ပြီးစီးနိုင်မှုကိုစဉ်းစားဆွေးနွေးတာပါအဆိုပြုခံရတဲ့သူအနေနဲ့အများအကျိုးကိုကျေကျေပြန့်ပြန့်လောက်ကင်ဆောင်ရွက်နိုင်ရင်ပဲဖြစ်ဖြစ်ကျေပြန့်မှုတော့မရှိဘူးဒါပေမဲ့သူ့ဝင်းကျင်ဒေတာအတွက်ထိရောက်မှုအတိုင်းအတာတစုံတရာရှိရယ်သူ့ရဲ့ဩဇာလွှမ်းမိုးမှုကြောင့်အများအကျိုးကိုအောင်မြင်စွာစွမ်းဆောင်နိုင်တယ်ဆိုတာမျိုးတွေရှိမရှိလေ့လာတာပ
ါဟုတ်ကဲ့
နောက်ဆုံးဖြစ်တဲ့ဒီအမှတ်3မူဝါဒကတော့အစိုးပြုခံရသူကအများအကျိုးကိုလောက်ကင်ဆောင်ရွက်တဲ့နေရာမှာတကယ်ကိုစံပြုထိုက်တဲ့သူဖြစ်ရလား အများကျိုးကိုဆောင်ရွက်ခြင်းနဲ့သူ့ရဲ့ထင်ပေါ်ကျော်ကြားမှုကိုမြင့်တင်တတ်တဲ့သူလားဒါမှမဟုတ်ရိုးသားနှိမ့်ချမှုနဲ့ဒီဆောင်ရွက်ဆရာရှိတာတွေကိုရဲရဲချင်းချင်းပြပြသားသားဆောင်ရွက်တတ်တဲ့သူလားစတဲ့ပေါ့နော်စစ်စစ်ရွေးချယ်ကြတာဖြစ်ပါတယ
်ဟုတ်ကဲ့ဒီလိုအမိအစင်းတင်သွင်းတဲ့အခါကျတော့လူပုတ်ကိုတူးချင်းစီကိုပေးတာမျိုးလည်းရှိတယ်နောက်ဒီအဖွဲလိုက်ပေးတာမျိုးလည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဟိုဘလို့သတ်မှတ်ချက်ထားပါလဲ
လူပုတ်ကိုပဲဖြစ်ဖြစ်ဒီအဖွဲအစည်းပဲဖြစ်ဖြစ်နှစ်မျိုးစလုံးပဲဖြစ်ဖြစ်အမြင်ဆင်းတင်သွင်းနိုင်ပါတယ်တချို့ကြတော့ဒီလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းကိုဟိုမကွဲပြားတဲ့ဟာတွေရှိတာပေါ့ကျွန်တော်တို့ကလူပုဂ္ဂိုလ်ကလည်းအသင်းအဖွဲ့တွေမှာအရေးကြီးတယ်လို့ယူဆပါတယ်အဲ့တော့တကယ်လို့များသာဒီအလုံးမှုဆောင်အဖွဲ့တွေကစဉ်းစားတဲ့အခါမှာနောက်ဆုံးပိတ်ပေါ့နော်အဲဒီစစ်ကိုစဉ်းစားတဲ့ဥစ္စာတွေကိုကျွန်တော်တို့ကမူဝါဒနဲ့တိုက်ပြီးတော့မဲပေးရတယ်အမှတ်ပေးရွေးချယ်ရတယ်အဲ့ဒီအခါမှာတိုက်ဆိုင်နေတယ်ဆိုလို့ရှိရင်တော့တိုက်ဆိုင်နေတယ်ဆိုတာကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းပေါ့နော်တိုက်ဆိုင်နေတယ်ဆိုရင်အဖွဲ့အစည်းကိုကျွန်တော်တို့ဦးစားပေးပါတယ
်ဒီလိုအမည်စင်းတင်သွင်းတဲ့အခါမှာဘယ်သူတွေကတင်သွင်းလို့ရပါလဲ
ဘယ်သူမဆိုတင်သွင်းလို့ရပါတယ်အကန့်အသတ်မရှိလဲတင်သွင်းလို့ရပါတယ်အမည်စင်းရော
ဒီလိုမျိုးအမည်စင်းတင်သွင်းတဲ့အခါမှာရောဘယ်လိုပုံစံမျိုးနဲ့တင်သွင်းပါလဲဥမာသူစာရိတ်ကနေပြီးတော့တင်သွင်းလားဒါမှမဟုတ်လို့ရှိရင် online ကနေပဲလား
ကျွန်တော်တို့စာရိတ်ကနေလက်မခံပါဘူးခင်ဗျာဒီပို့ပြီးတော့လွယ်ကူလျင်မြန်တဲ့အဲ့ online ကနေပြီးတော့ပဲတင်သွင်းတဲ့ဥစ္စာကိုလက်ခံပါတယ် www.citizenofburma.org ဆိုတဲ့ဒီကျွန်တော်တို့ရဲ့ internet ဆာမျက်နှာကနေပြီးတော့အမည်စင်းတင်သွင်းတာကိုလုပ်လို့ရပါတယ်ချို့ကြတော့လဲလေဒီ internet ကိုမသွားတတ်ရင်တော့ Facebook ကပြည်သူ့ကိုရင်ဆာမျက်နှာ Messenger ကနေတဆင့်အမည်စင်းနေတင်သွင်းတဲ့ဟာကိုကျွန်တော်တို့လက်ခံကြမယ်လို့တိုင်ပင်ထားတာရှိပါတယ်ကျွန်တော်တို့ Facebook ဆာမျက်နှာက Citizen of Burma Award ပါ
ဟုတ်ကဲ့ဆိုတော့စုအနေနဲ့ကြတော့ဘာရီချင်းမြင်ပါလဲ
ကျွန်တော်တို့ကနှစ်စဉ်ရွေးချယ်တဲ့ရွေးချယ်ဂုဏ်ပြုတဲ့ပြည်သူ့ကိုယ်စုအတွက်ကအမေရိကန်ဒေါ်လာ1000ချင်းမြင်ဂုဏ်ပြုပါတယ်အဲ့အတွက်ဘယ်နေရာမှာသုံးရမယ်ဘယ်နေရာမှာမသုံးအောင်ဆိုရဲကန့်သက်ချက်မရှိပါဘူးဒါပေမဲ့စုရှင်တွေအားလုံးကတော့ဒီအများအကျိုးရှိတဲ့နေရာတွေမှာပဲပြန်ပြီးတော့လှူဒန်းတာကိုကျွန်တော်တို့တွေ့ရပါတယ်နောက်တစ်ခါကျွန်တော်တို့ကပြည်သူ့ကိုယ်စုနဲ့အတူပေါ့နော်ဒီအထူးစုလည်းကျွန်တော်တို့ချင်းမြင်ပါတယ်2012ခုနှစ်ကနေစပြီးတော့ပေါ့အဲ့ဒီအထူးစုတွေကလည်းပြည်သူ့ကိုယ်စားလှယ်ဗဟိုလုံမှုဆောင်ဖွဲ့ကပဲရွေးချယ်ချင်းမြင်တာပါအဲ့ဒီအထူးစုတွေကကြတော့အမေရိကန်ဒေါ်လာ1000ဂုဏ်ပြုပါတယ်ဒီအထူးစုတွေကိုရွေးချယ်တဲ့နေရာမှာသူတို့တနိုင်တစ်ပိုင်းလုပ်ကင်ဆောင်ရွက်နေတာနောက်ပြီးတော့ထူးခြားတဲ့လုံနည်းလုံဟန်သစ်တွေနဲ့တီထွင်ကြံစဆောင်ရွက်နေတာနောက်တစ်ခါတိုင်းပြည်ရဲ့လိုအပ်ချက်ကွက်လက်တွေကိုဖြည့်ဆွက်နိုင်တာတော့အများအတွက်အားကြစရာဂုဏ်ရစရာဆောင်ရွက်နိုင်တာအဲ့ဒီအချက်တွေပေါ်မှာအခြေခံပြီးတော့ရွေးချယ်ပါတယ်ဒီအပြင်ဒီပရဟိတလုပ်ငန်းလုပ်ကိုင်ဆောင်ရွက်နေသူတွေအနေနဲ့အများသူငါရဲ့ချွေးနှဲစာနဲ့လှူဒန်းတဲ့ငွေတွေကိုကိုကျိုးအတွက်တစ်စိတ်တစ်ပိုင်းလေးတော့များမတုံးဆွဲမိဖို့လိုပါတယ်ဒါရင်မကဘူးဒီလိုအပ်တဲ့နေရာတွေမှာအလေလွင့်မရှိပဲထိထိရောက်ရောက်လှူဆောင်ဖို့အတွက်ပါတာဝန်ရှိပါတယ်အဲ့ဒါကြောင့်ဒီအထူးစုများကိုရွေးချယ်တဲ့နေရာမှာပရိုက်တာလုတ်ကင်တဲ့လူပုဂ္ဂိုလ်အသင်းအဖွဲ့တွေအနေနဲ့ငွေကြေးစည်ရင်းများထင်သာမြင်သာထုတ်ပြန်မှုရှိမရှိနောက်အများရဲ့အလှူငွေတွေကိုပြန်လည်စီမံခန့်ခွဲရမှာစေတနာသာမကဘူးပညာကိုလက်ကင်ထားပြီးတော့လုတ်ကင်ဆောင်ရွက်တဲ့ပရိုက်တာလုပ်ငန်းဟုတ်မဟုတ်စရတွေပေါ်အခြေခံပြီးတော့စုရေးချယ်ရေးအစည်းအဝေးများကနေပြီးတော့ကျွန်တော်တို့ဒီရထားတဲ့သတင်းအချက်အလက်တွေစုံစမ်းသိရှိထားတဲ့အချက်အလက်တွေပေါ်အပေါ်မှာအခြေလေအပြန်အလှန်ပေါ့နော်ဘ ਹੁ လုံးမှုဆောင်နေကြားမှာဆွေးနွေးတိုင်ပင်ပြီးတော့မှအများဆန္ဒသဘောထားကိုမဲပေးဆုံးဖြတ်ရယူတာဖြစ်ပါတယ
်ဒီလိုမျိုးစုပေးတဲ့ဆိုတဲ့အခါကျတော့ဒီစုပေးဖို့အတွက်ငွေကဘယ်လိုမျိုးရရှိတာပါလဲ
စုပေးဖို့အတွက်ကကျွန်တော်တို့အဲ့ဒီအထူးစုတွေက1000စီပေါ့နော်ပြည်သူ့ကိုယ်စားလှယ်စုအတွက်ကဒေါ်လာ1000ပေါ့ဆိုတော့အနည်းဆုံးတစ်နှစ်တစ်နှစ်ကိုဒေါ်လာဒီ1,000-3,000 1,000-4,000တော့ကျွန်တော်လိုအပ်ပါတယ်အဲ့လိုအပ်တဲ့ပတ်စံတွေကဒီနေ့ထက်ထိပေါ့နော် grant နေရာနေရတာတွေနောက်ပြီးတော့ fan တခြားအသင်းဖွဲ့တွေတောင်းခံတာတွေတပြားမှမရှိခဲ့ပါဘူးဒီပတ်စံနှစ်စဉ်ဂုဏ်ပြုနေတဲ့ပတ်စံတွေကပြည်သူ့ကိုယ်စားလှယ်အစီအစဉ်မှာပါဝင်တဲ့ဌာနကွဲအသီးသီးကနေပြီးတော့ကျွန်တော်တို့ fan raising တွေလုပ်မယ်ပွဲတွေမှာဈေးရောင်းမယ်အဲ့လိုခြားထားတဲ့ပတ်စံတွေနဲ့ပဲကျူပီစင်စင်ဂုံပြူတာပါအဲ့အတွက်လည်းကျွန်တော်တို့ဒီပြည်သူ့ကိုယ်ရင်ဝိုင်းတော်သားတွေက10နှစ်ရှိခဲ့ပါပြီအဲ့အတွက်အမြဲတမ်းကျွန်တော်တို့ဂုံယူပါတယ်
ဟုတ်ကဲ့ဆိုတော့ဒီနှစ်ကောပေါ့လေဒီပြည်သူ့ကွန်ရီစုပေးပွဲတွေကျင်းပကြတယ်ဆိုတဲ့အခါကျတော့ဒီအမေရိကမျိုးတွေမှာလည်းပဲလှည့်ပြီးတော့ကျင်းပကြတာကိုကျွန်တော်တို့တွေ့ရပါတယ်တခြားနိုင်ငံမှာကျင်းပတာကိုလည်းတွေ့ရပါတယ်ဒီနှစ်ကောဘာမှကျင်းပပါမှာလဲနောက်တစ်ခါဒီလိုပေါ့လေအခုလိုမျိုးနေရာပြောင်းလဲပြီးတော့ကျင်းပနေတဲ့ရည်ရွယ်ချက်လေးလည်းပြပြပေးပါအောင်ခင်ဗျာ
ကျွန်တော်တို့ဒီပြည်သူ့ကွန်ရီစုကဒီပြည်သူ့ကွန်ရီအသင်းဝင်ဌာနအခွဲတွေမှာအလှည့်ကြပေါ့လေနှစ်စဉ်ကျင်းပပါတယ်ဒီနှစ်ကတော့ Arizona State Phoenix မြို့မှာကျင်းပမှာဖြစ်ပါတယ်ကြီးရွယ်ချက်ကတော့အားလုံးပါဗျာဒီအမေရိကမှာကိုယ် professional ကိုလောက်ကင်နေကြတဲ့သူတွေကြီးရွယ်အချိန်အမတန်ရှားပါပါတယ်အဲ့တော့ဒီကိစ္စကိုလည်းဝင်ပြီးတဲ့သဘောမျိုးမဖြစ်အောင်ပြီးတော့ဌာနခွဲအသီးသီးကနေပြီးတော့လှည့်လည်ကျင်းပနေအခါကျတော့အဲ့ဒီအရက် data မှာပြည်သူ့ကွန်ရီပွဲကျင်းပသွားတဲ့အခါကျတော့ကျွန်တော်တို့ရဲ့စီယုံရေးအင်အားတွေအရာရောနောက်ပြီးတော့အကုန်လုံးချစ်ချစ်ခင်ခင်ရင်းရင်းနှီးနှီးဖြစ်ဖို့အတွက်ကောအများကြီးအထောက်အကူပြုရတဲ့အတွက်ဖြစ်ပါတယ
်အဲ့ဒါကတော့တူတာဆုံးလင်းအမေရိကန်တခွင်စီစဉ်ကိုကိုအောင်တင်ဆက်ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းက2019ခုဖေဖော်ဝါရီလ12ရက်ပြည်တော်စုနှစ်မနေ့ကစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပါလိမ့်မယ
်။ American ပြည်တော်စုမှနောက်ထပ်တစ်ချိန်အစိုးရရန်တရားတစ်စီးတစ်ပိုင်းပိတ်ထားရတာလိုမျိုးဖြစ်မလာအောင်လွှတ်တော်အမတ်တွေအပြင်းထန်စ조사နေကြမှာပဲ။အတိုက်ခံဒီမိုကရက်တွေကလူမှုကြီးကြပ်ရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်အချိန်ဆွဲနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာအပြစ်တင်လိုက်ပါတယ်။ဒီမိုကရက်တွေကတခြားနိုင်ငံတွေကလာတဲ့ရာဇဝတ်ကောင်တွေကိုဖမ်းဆီးတာဒါမှမဟုတ်ပြန်ပို့ရာမျိုးမလုပ်ချင်ကြဘူးလို့သမ္မတထရမ့်ကသူ့ Twitter မှာရေးပြီးတော့ပြောကြားလိုက်တာဖြစ်ပါတယ်ဖေဖော်ဝါရီလ12ရက်ဒီကနေ့ဟာမြန်မာနိုင်ငံရဲ့82ချိန်မြောက်ပြည်ထောင်စုနေ့ဖြစ်ပြီးတော့ဒီပြည်ထောင်စုနေ့အချိန်ရောက်တဲ့အချိန်မှာပဲမြန်မာနိုင်ငံတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ငြိမ်းချမ်းမှုဟာမရသေးပဲဖြစ်နေပါတယ်2016ဖေဖော်ဝါရီလကနေအောက်တိုဘာလအတွင်းစင်ကာပူမှာမြန်မာနိုင်ငံကနေအင်ကူဖြစ်နဲ့တွားရောက်လုက္ကန်ခဲ့တဲ့အမတ်ဖြူဖြူမာကိုနှိမ့်ဆက်ညှဉ်းပန်းမှုနဲ့စင်ကာပူတရားရုံးကဖေဖော်ဝါရီလ17ရက်တနင်္လာနေ့မှာပြစ်ဒဏ်စီရင်ချက်ချမှတ်လိုက်ပါတယ်။အင်ကူမတ်ဖြူဖြူမာကိုရေနွေးပူနဲ့ကိုကိုလောင်းခိုင်းမှုအပါအဝင်ကိုထိလျောက်ကျူးလွန်မှုငားမှုပြန်ဓာတုစီရင်နဲ့ကြမ်းတိုက်ထားတဲ့အရေးတွေအတင်းတောက်ခိုင်းမှုတို့နဲ့အသက်36နှစ်အရွယ်လင်ဒန်စီမှာအပြစ်ရှိတယ်လို့တရားရုံးက January 18ရက်မှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။သူရဲ့ခင်အသက်44နှစ်ရွယ်လင်းတုံလန်းကိုလည်းကိုတိလျောက်ကျူးလွန်မှုတမှုနဲ့အပြစ်ရှိကြောင်းတွေ့ခဲ့ရတာပါ။အင်ရှင်မလင်ဒစီကိုခိုင်တရားသူကြီးက15ရက်ကြာအမှုဆစ်ဆဲပြီးတနင်္လာနေ့ကထောင်ဒဏ်3နှစ်ချမှတ်လိုက်တာပါ။သူ့ရဲ့ခင်မွန်းဖြစ်သူအသက်44နှစ်အရွယ်လင်းတုံခုံးကိုလည်းကိုတိလျောက်ကျူးလွန်မှုရှိကြောင်းအပြစ်ရှိကြောင်းတွေ့ရှိခဲ့တာဖြစ်ပါတယ်။အလားဆိုင်ပိုင်ရှင်ဖြစ်တဲ့အင်ရှင်မအင်ကူမတ်ဖြူဖြူမာကိုနစ်နာကျေးဖြစ်တဲ့စင်ကာပူဒေါ်လာ11,800ပေးဖို့တရားရုံးကအမိန့်ချမှတ်ခဲ့တာဖြစ်ပြီးနစ်နာကျေးမပေးနိုင်ရင်ဆီရဟာထောင်လန်သတင်း6ပတ်ကြာခံမှာပါသူခင်မွန်းဖြစ်သူကိုတော့မတ်ဖြူဖြူမာကိုကိုထုလျက်ဆော်ကားမှုနဲ့သတင်းပတ်6ပတ်ထောင်လန်ချမှတ်လိုက်ပြီးတော့နစ်နာကျေးဖြစ်တဲ့စင်ကာပူဒေါ်လာ500ပေးဆောင်ဖို့အတွက်အမိန့်ချမှတ်ခဲ့ပါတယ်နေပြည်တော်မှာရှိတဲ့လွှတ်တော်အဆောက်အဦနားမှာဒရုန်းယင်လွှတ်တင်ခဲ့တဲ့ပြင်သစ်နိုင်ငံသားတဲ့ရောက်ကိုမြို့နယ်ရဲစခန်းကဖမ်းဆီးထားတယ်လို့ပြင်သစ်တန်ရုံကတနင်္လာနေ့မှာအတည်ပြုပြောကြားလိုက်ပါတယ်။လက်ရှိတီဆဲဥပဒေအရအခုလိုဒရုန်းရဲ့လွှတ်တင်လို့အဖမ်းခံရသူဟာထောင်ဒဏ်ပြစ်ဒဏ်၃နှစ်အထိကြာခံရနိုင်ခြေရှိပါတယ်။အသက်28နှစ်အရွယ်ပြင်သစ်အမျိုးသားကို February 9ရက်ကျတဲ့ပရင်းနေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်
။နောက်ဆုံးရနိုင်ငံကသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာခဲ့တာဖြစ်ပါတယ်။အခုမနေ့စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာနဲ့မတ်စုရင်ထွေးတို့ပူးပေါင်းကျိုးစားခဲ့ကြတာပါခင်ဗျာတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ် VOA ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ် VOA ကို Facebook စာမျက်နှာကနေလည်းတိုက်ရိုက်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ကျွန်တော်ကြောင်းလိုက်ပါခင်ဗျာ
This program has come to you from the Voice of America, Washington.